ภาวนาโดนเนี่ยต้องมาอาศัยหนักนี่ก็สามารถจะเกิดทำต้องอย่างคนเสร็จตรงนี้จะมุ่งหน้าไปถึงเซลมันท่องในเซลคนนี้ดูเป็นบางละในเซลเนี่ยมันได้ยินเตียงโดยยาเพียงนี้สติกันธรรมายุเจรนากระธรรมะเป็นนันโดจิตเป็นสิ่งที่ปฏิบัติดีสิ่งโยโรติกันตั้งกันสิ่งโยอกะมหาเถรีโนอเป็นนิจยาจิตจุติยาวัยนายอันเลี้ยยุคเชื้อชนวิกฤติต่อเตียงอาชีพผู้ที่หาช่องต่อมีตายตาของโจช้างต่อมีน้ำเอกสุลีลีเดชามีดาวสุรุณีอเมตตาดานะธรรมดาละเชื้อเชิญพอจะอัตโนแก่เหตุสกัดลมยาเช่นชิมวัดอัตโนนักบุญได้ขอวิญญาณสังเตยาดีตนาโนทีนี้จะระบาดไปขานาโลสิบองเราได้เห็นสังเกตยาอีมหากรุณาบุญอายุยูกาบีจูเฟสอาโตวันนาบนามาอดีตกัทารุยุสุปุโรเจมเชนสัตยญาญาโยกะภะคะวะติหิติอัปปะลิยังกาลังกะโรโดติทุกขะรานิเอรังกะโตโลกะหิตายาตาโทนะโมมหากรุณิกะกะตัตตะยอนาโชวินิยะญาสาตัตตะวะอิฉันนาสีวาโดละตองดะกุมังคะทะภินาถามีญาติศีลธรรมยะพยาลีกัปปะโกฏิมีปิกะรีกะวะอีด้วยอติชาโดภิ่นนอแลอัปเปมียังยิด้วยไตจาพอพยาจิงงาปะสวนไหนมาโนกาลังลีอติฉีติ้งนี่กะวะสีจาโนกาลัปปะโลลောกหิตายะตัตตะลောกอิอโจสีวะอะลุงาอดีตกรณีอุสาตะฉิเลงกามิตรจีมาตมีตานินตถาสนิสัญญีหุจะฐีฐเวงาด้วยอสุอลุงไขยตอมุรโกกรณโตพยัพชิยันจิตัญจุกุอัธุฏโฐมุยาติภิภิคีรณะฉิญะลุอัตตสงณะยะณะลุเสวังกุโรอิเปมัญญะตุกตบวตนังจิตขัญญาสวายอดหมู่แก่ยะชาลีจิมหากรุณีกตัตตะวะญาญิวะตาเกตุตนาฉิขิมหากรุณาสิ้นผิดโดมุโตตัตตะตะตะวินิยามญาสวาตัตตวะอิฉันนาสีปวาโดละดองดะกุมภังคาตะภิณาถะมีญาทุศีโนยะพยาอานโมยุติจังจอกมังโกเลยวิกะโรโยจุสิกขุจินติอัตถุเวเวตุสิ้นสิ้นมะตุยผิดปาเสตินิสาธุสาธุแก่เยตอสกะลงญาภิญชิมวะอัตตอมะพุทธะอิคงีมยาโลกะลูกาไดมัสสะพยาปอมาชิมวะญาดาบ่ฮู้มัสสะพยาหาโลกะตาปิติโลกะเยตภาวะကိုจ่อล้วนနိုင်ခြင်းမရှိမจ่อล้วนနိုင်ဘူးဆိုတော့မရှောင်ရှားနိုင်ကောင်းတဲ့လောကရံနဲ့လည်းတွေ့တာပဲမကောင်းတဲ့လောကရံနဲ့လည်းတွေ့တာသို့တော်မြည်သည့်လောကရံမျိုးဖြစ်စီမြတ်စွာဘုရားရဲ့စိတ်နှလုံးဟာတော်လုံးချောက်ချားခြင်းမရှိတာဘုရားကလောကတံနေပြီးစိတ်တန်ယတ္တနတ်ကံပတိဆိုတဲ့ဒီချူးခြားတဲ့မြတ်သောမင်္ဂလာနဲ့ ပြည့်စုံတဲ့ရသဗျာစိတ်နှလုံးတော်ခဲရတာလည်းအရေးမကြီးဘူးချီးမွမ်းတာလည်းအရေးမကြီးခဲရလို့လည်းစိတ်ရမကြဘူးချီးမွမ်းလို့လည်းစိတ်အားမတက်ဘူးပုံမှန်အနေထားရှိတယ်နော်အဲ့လိုစိတ်ရတည်ငြိမ်မှုရအောင်ကျူစာအထောက်ဖို့ဆိုပြီးတော့မြတ်စွာဘုရားကပင်ကလာတုဒ္ဒံမှာလည်းညွှန်ကြားဆုံးမတော်ဆိုတဲ့ဘုရားဘာသာဝင်သူတော်စင်ဒီဒီချင်းစဉ်ကိုနီးယူပြီးတော့ချင်းကြံတဲ့ကုအထောက်ချာလောကမှာနေတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာအခက်ရဲ့လွတ်တဲ့ပုဂ္ဂိုလ်ဆောင်ရှိအချိန်မှန်လွတ်တဲ့ပုဂ္ဂိုလ်ရှိကောင်းရှိနိုင်တော်လဲအကဲရဲ့လွတ်တဲ့ပုဂ္ဂိုလ်ဆိုရှင်သို့တော်လဲသမာဓိကမှာပြောကြတယ်မြည်သူကဲရဲ့ကဲရဲ့ဘုရားမကဲရဲ့စိတ်နဲ့ကဲရတာကိုမခံနိုင်ကြဘူးချိန်မှန်တာကိုလည်းမခံနိုင်ချိန်မှန်တဲ့အခါပြုံးနေတာကမခံနိုင်လို့ပြုံးတာသို့တော်လူတွေကချိန်မှန်တာကိုသဘောကျပြုံးနေတာကိုခံနိုင်တယ်လို့အောင်းမိတယ်မဟုတ်ချိမွန်းလို့ပြုံးတဲ့ပုဂ္ဂိုလ်ဟာမခံနိုင်တဲ့အတိတ်ပဲပေါ့ဗျာ။ကဲရလို့မဲ့ရင်လည်းမခံနိုင်တဲ့အတိတ်ပဲ။နော်။ချိမွန်းနေရုပ်စင်ကဲရတဲ့ချက်စီ။ဘင်္ဂိုအနေထားနဲ့ကြီးကြီးခံရဆိုစိတ်ကလေးတော်တော်ချောင်ချာခြင်းမရှိပဲ။ဘင်္ဂိုအနေထားပြောင်းလဲသွားခြင်းမရှိဘူးဆိုတာမှလောကရန်ကိုချဉ်းဉဏ်ခံနိုင်တယ်လို့ဒီလိုဆိုတာနော်။အဲ့တော့ရသော်ဗျာဘုရားဖြစ်သူရောက်လာပြီးတော့သာသနာပြုတဲ့အခါမှာအလုံးကလေးစားပြီးတော့ဘုရားဆိုပြီးပြောသမျှစကားတွေနားထောင်ရတယ်လို့ဒီလိုမအောင်မိတ်နေအထက်ခဲတွေအများကြီးကျုံနေသာသနာပြုကထက်ခဲစီယုံကြီးဆင်းတဲ့အခါရသော်ဗျာတရားဓမ္မနားလည်ဖို့ရတဲ့ရှင်းကြဖို့ထက်ခဲပင်မမှုတွေအများကြီးကျုံရတယ်ဆိုတာဓမ္မသူတို့တုတ်တန်နေမှာတတိထားကြည့်လို့ရှင်တွေ့လူတွေကဖြစ်နေဘုရားဆိုဘာကိစ္စဖြစ်ဖြစ်စွမ်းတကူနဲ့တကူအာနာပါဝါတွေတုံးချပြီးတော့ဘုရားရှင်ဘယ်ကိစ္စမဆိုအားလုံးမှာပြည့်ပြည့်စုံနေလို့ထင်ကြထင်လို့လည်းတကူရှင်တွေကိုအားကိုးကြရသော်ဘုရားလို့တကူရှင်မပြောနဲ့ဓာတ်လုံးတွေလက်ဖွဲ့လေးနဲ့သွားတတိရှိတယ်ဆိုရင်ကိုပဲနောက်ကတပြုံပြုံနဲ့လိုက်ကြတာလူသမားပါအာကိုရအစွမ်းတကူကိုအာကိုကြတဲ့အလေးထားလူသားတွေမှာရှိအဲ့ဒါမှန်တယ်မို့ရှိလားလို့ဆိုတာကိုကိုယ့်ကိုယ်ဆင်းနေစစ်တာလူသားတွေဟာတကူရှင်တွေကိုအာကိုယုံကြည်ခဲ့ကြသည့်အတွက်ကြောင့်ပါလာရရဲ့လောကမှာထောင်းကားလာကိုအားကိုကိုရမှာပေးပြီးတော့လူသားတွေရဲ့စွမ်းအားလူသားတွေရဲ့ဆန္ဒလူသားတွေရဲ့လုံလဝီရိယလူသားတွေရဲ့အသိဉာဏ်တပ်ဖို့ပဲတဲ့အခြေအနေရောက်သွားတယ်။အော်မြတ်စွာဘုရားကရှင်းလင်းဟောပြတဲ့အခါကျတော့မှအားကိုရမှာကိုကိုကိုပါလားကိုရဲ့လုံလဝီရိယကိုရဲ့စွမ်းအားကိုရဲ့အသိဉာဏ်ဟာအားကိုရမှာပါလားဆိုတာကိုနောက်ပိုင်းမှာနားလည်လာကြသို့တော့အဲ့ဒီနားလည်မှုဆိုတာလည်းပဲသမလမ်းကြောင်းပေါ်မှာရှောင်းလမ်းတဲ့ပုဂ္ဂိုလ်ကနားလည်တာတစ်ခါကိုအာဂုံမှုကပျောက်သွားတာမဟုတ်သေးဘူးနော်အာဂုံမှုကပျောက်မသွားသေးဘူးနောက်ပိုင်းရောက်လို့ရှိရင်သာသနာကွယ်ပျောက်သွားတဲ့အခါဒီအာဂိုးတဲ့ဘက်ပြန်ရောက်သွားမှာဘာဖြစ်လို့ဒီလိုဖြစ်ရလဲလို့ဆိုအမှန်ကမသိလို့အမှန်မသိခြင်းဟာအကြောင်းတရားတစ်ခုပါအဲ့ဒါကြောင့်မို့မြတ်စွာဘုရားကအဲ့ဒီစေပါတရားဟောတဲ့အခါတမ္မာဒိဋ္ဌိ right understanding right view ဆိုတာအဲ့ဒီစာပြည့်ပြည့်မနကံကမြင်ရမယ်အရှိရှိတိုင်းပြည့်ရမြင်ရမယ်ယထာဘူတညာတတ္တနာတကယ်အဖြစ်မှန်ကိုသိဖို့ကြိုးစားအထောက်ဘုရားဘာသာဝင်ရှင်းလာပြီဆိုတဲ့ကသူကယထာဘူတအဖြစ်မှန်ကိုဒါတနာမြင်တဲ့ဉာဏ်မျိုးညာနာပြီးတဲ့ဉာဏ်မျိုးရှိဖို့လိုအပ်တယ်အဲ့ဒါမှအဖြစ်မှန်တိုင်းမသိဘူးဆိုလို့ရှိရင်လွဲချော်မှုနဲ့အာကုန်မှုတွေတခြားအာကုန်မှုတွေဖြစ်ကုန်ဒါကြောင့်မို့လို့တကယ်အာကုန်တိုက်တာကို တရဏလို့ဆိုပြီးတော့ရသကြားတာတကယ်အာကိုတိုက်တယ်ဆိုတာဘယ်လိုအာကိုတိုက်တာဘုရားကိုအာကိုတယ်ဆိုတာတခြားတကိုးရှင်တွေအာကိုရမယ်မတူရသဘုရားအာကိုတယ်ဆိုဘုရားရဲ့အဆုံးအမအာကိုရသဘုရားစီကနန်းညုံမှုကိုခံယူဖို့အတွက်ရသဘုရားကိုကိုးပဲတခြားနည်းနဲ့ကိုးပဲသို့သောလမ်းလို့ကြည့်ကိုးွယ်တဲ့ပုံစံတွေကြတာဒီတရားလေးကိုးွယ်ထားရင်စီးပွားတတ်တယ်နော်ဒီတရားလေးကိုးွယ်လို့လက်ကောင်းတယ်ဆိုတဲ့အနေနဲ့ကိုးွယ်ဓမ္မကံနဲ့ကိုးွယ်မှုမဖြစ်ဘူးဘယလာကကုလကျင်ဝေးတဲ့ဘယကြောက်လို့ကိုးွယ်တာလာဘလက်လာဘရခြင်းလို့ကိုးွယ်တာကုလအမျိုးစင်ဆက်က traditional လေးပေါ့ကို့ဘီယိုကလာကိုးွယ်ခဲ့လို့ကိုးွယ်တာဒီလိုနီးရင်လည်းကိုယ်ွယ်မယ်ဆိုလို့ရှိရင်တရဏဂုံတော်မဖြစ်ဘူးလို့ပြောဆိုတာတရဏဂုံမပြောက်ဘူးမပြောက်ဘူးဆိုတော့တရဏဂုံမရဘူးလို့တရဏဂုံမတည်ဘူးလို့ဆိုတာအဲ့တော့ဘယ်လိုကိုယ်ွယ်မှာမြတ်စွာဘုရားကိုယ်ွယ်တယ်ဆိုတာတကယ်ဒီမြတ်စွာဘုရားဟောကြားတဲ့တရားတော်အတိုင်းလိုက်တာကျင့်သုံးလို့ရှိရင်တန်မြာဘေးကလွတ်နိုင်တယ်ဆိုတဲ့မြတ်စွာဘုရားရဲ့ကိုယ်တော်ကျေးဇူးတော်တကယ်အစ်စ်မှန်ကိုအာယုပြုပြီးတော့ကိုးွယ်ခြိုက်လို့ကိုးွယ်တယ်ဆိုတဲ့အနေအထားမျိုးရောက်မှတရဏဂုံတည်တယ်လို့ဒီလိုပြောတယ်နော်အဲ့တော့ဘုရားတရဏဂိသပြီးယူရွတ်တိုင်းတရဏဂုံတည်တယ်တော့အစ်စ်မှန်တည်တယ်လို့ပြောလို့မရဘူးပေါ့မတည်ဘူးဆိုတဲ့နေရာမှာတရဏဂုံတော့ယူလိုက်တာပဲသို့တော့ယူလိုက်တဲ့တရဏဂုံသည်အပြည့်နာစာမကဲတဲ့တရဏဂုံမျိုးဖြစ်တာစင်ကြယ်ပါရှင်းတဲ့တရဏဂုံမျိုးမဖြစ်ဘူးလို့ဒီလိုဆိုလို့ရပါတော့။အဲကြောင့်မို့ဒီမြတ်စွာဘုရားတရားဥတရားမြတ်ကိုသိပြီးတဲ့အခါမှာဒီလိုကိုယ်ပဲမှုတွေလွဲမနေတဲ့ပုဂ္ဂိုလ်တွေကိုလမ်းမှာပေါ်ရောက်အောင်ကြိုးစားအားထုတ်ရတယ်ဆိုတာလည်းကကူနဲ့မဖြစ်ဘူး။ကြည့်လေပထမဆုံးပစ္စဝတိ၅ဥတရားဟောမလို့ဘုရားကရာကနေပြီးတော့ဆက်ရှိယူဇနာဝေးတဲ့ဣတိပတနာဖာရဏတိဘက်ပြီးထွက်ဣတိပတနာရောက်တဲ့အခါကျတော့ပစ္စဝတိ၅ဥကချက်ချင်းလက်ခံတာမဟုတ်ဘူးမြတ်စွာဘုရားစံကျက်ပတိပြောကြတယ်အထင်သေးအမြင်သေးနဲ့အခေါ်အဝေါ်ရှိရှေဆရာလို့မတတ်ပါဘူးအာဟုတောဆိုတဲ့စကားလုံးသုံးတယ်ဒီအောင်သောဆိုတဲ့စကားလုံးကိုအင်္ဂလိပ်လိုပြန်တဲ့အခါဆိုတော့ friend လို့ပြန်တကယ်ချင်းဒါအပေါင်းတဲ့အနေနဲ့မြတ်စွာဘုရားကိုဆရာလို့သတ်မှတ်တာမဟုတ်ဘူးသူတို့ကဘယ်လိုပြောတော့ဆိုရင်ခုခေတ်စကားနဲ့ယဉ်ကြီးကြီးပြောတဲ့အပြောမျိုးမြန်မာစကားလို့ပြောမယ်ဆိုရင်တကယ်ချင်းမင်းဟိုတော့ကကြိုးစားတာတော့မရတာခုမှလာပြီးတော့ဝါကြွားမနေပါနဲ့မင်းငါတို့ဖိတ်မနေပါနဲ့လို့ပြောတာပဲဒိတ်တယ်ကိုယ်တော်က၆နှစ်ပတ်လုံးဒုက္ခစရိယာကျင့်ပြင်ပင်ပမှန်ကျင့်တော့မှတရားဘူးမရခဲ့တာအခုဘလို့လို့ပြီးရှောက်သွားနေတာရနိုင်ပါမလို့လက်ခံဘူးဟောလက်ခံဘူးတစ်ချိန်ပြောလက်ခံဘူးတစ်ချိန်ပြောလက်ခံဘူးနောက်ဆုံးကြတော့မြတ်စွာဘုရားကရှင်းကြပြီး၆နှစ်ပတ်လုံးငါတရားကျင့်တော့မင်းတို့ပြန်စင်းသားငါဘယ်တော့မှမင်းတို့ကိုတရားပြပြီလို့ပြောခဲ့ဘူးလေဆိုတော့မှအဲ့ဒီကြတာမှပြန်စဉ်းစားတော့ကြတယ်သူတို့စဉ်းစားလိုက်တဲ့အခါကျတော့အင်းခေါက်သားပဲသူတစ်ခါမှပြောဘူးအခုတကယ်ရလို့ပြောတာနေမှာဆိုတော့အတိလေးဝင်မှာဒါတတ္တာလို့ခေါ်နော်ယုံကြည်မှုမရှိတဲ့လူတွေကိုတော့ပြောလို့လက်ခံမှာမဟုတ်ဘူးဟုတ်ဒါကိုယုံကြည်မှုဆိုတာတော့အဲ့ဒီအပိုင်းမှာအပ္ပဒါမအရေးကြီးယုံကြည်မှုတစ်ခုတည်းနဲ့ကိစ္စပြေးလာဆိုတော့ပြေးဘူးယုံကြည်မှုကနားထောင်မှုအတွက်ပဲပို့နားလည်မှုကြတော့အသိဉာဏ်နဲ့သက်ဆိုင်သွားတယ်သက်ဆိုင်သွားဒါကြောင့်မလို့မြတ်စွာဘုရားကတကယ်လမ်းစဉ်ကိုဟောပြပြီးတော့သစ္စာဝိဂ္ဂိတွေကိုဟောတဲ့အခါပထမဆုံးလက်ခံသွားတာတော့ကုဋေညာတပါးပဲဉာဏ်တဲ့ပုဂ္ဂိုလ်တွေကတွေ့ဝေးနေတုန်းကလက်ခံနေလို့ဒါမို့မြတ်စွာဘုရားကပထမဆုံးဟောတဲ့တရားမှတိသွားသူဟာကုဋေညာတပါးတည်းမို့အညာတိဝတ္တဘောကုဋေညောအညာတိဝတ္တဘောကုဋေညောကုရံစကားဆိုတာလေအေးကုဋေညာတယောက်တော့နားလေသွားပြီသဘောပေါက်သွားပြီဇာတ်တဲ့လူတွေသဘောမပေါက်သေးဘူးဒီလိုဆိုလို့လားနော်
ကုန်ဒီညာတယောက်တော့သဘောပေါက်သွားပြီ။ခြံတဲ့ပုဂ္ဂိုလ်ကြီးမောပေါက်ပြီ။ဆက်ခေါ်ရတယ်။အဲ့တော့မြတ်စွာဘုရားကလည်းဘယ်လိုကူစည်းရောမဟုတ်ဘူး။အမတန်နဲ့ခက်ခဲတယ်။ဒီကိုတရားဟောခြင်းလို့ကြွားလာတာတရားနာပိဋကတ်ကစူးစီးလို့ရတာမဟုတ်ဘူးနော်။ဘုကိတရားနာပိဋကတ်ကလည်းလောလောရောက်တာဘလောက်ချေလို့ခြင်းတာကောင်း။မြတ်စွာဘုရားမှာသစ္စာဝတိတရားဟောတဲ့အချိန်မှာအများကြီးစူးစီးရတယ်။ဒါရင်လားလို့ဆိုမကဘူးမြတ်စွာဘုရားတစ်ပြေးပြေးချင်းစုစည်းပြီးတော့ဘုရားရဲ့တရားတော်တွေလက်ခံလာတဲ့ပုံစံတွေကတစ်ပြေးပြေးဥယျာဉ်ထုတ်တယ်အဲဒါပုရုဝေရကတ္တဝါတို့သွားပြီးတော့စီယုံတဲ့အချိန်မှာဆိုအကြာကြီးစီယုံကပုရုဝေရကတ္တဝါလာချီပြီးတော့အဲ့မှာနေတာလာချီစီယုံတယ်ဆိုစီယုံတယ်ဆိုတာသူတို့အကြိုက်တယ်လုပ်ပေးရတာတွေရှိတယ်သူတို့အကြိုက်လုပ်ပေးရတာရှိတယ်။ဇမယကအစွမ်းကူတွေပြတယ်စိတ်ဝင်စားအောင်အချင်းယူရတယ်လို့ဆိုတယ်။ organize လုပ်တဲ့ပုဂ္ဂိုလ်ကအချင်းယူရချက်ချင်းကြီးဆက်ခေါ်လို့လိုက်ခံမှာမဟုတ်ဘူးလို့ဆိုတာ။အဲဒီမှာဥရဝိနကသမားတို့စီယုံတော့ကဆိုလို့ရှိရင်မြတ်စွာဘုရားကပြောမယ်လို့ပြောရမှာရှိတယ်။ချင်းခွဲပေးရတယ်ရေခတ်ပေးရတယ်မိဖို့ပေးရတာ။ဒါကဘုရားကဘယ်လိုလုပ်ချင်းခွဲပေးတာလဲဘယ်လိုလုပ်ရေခတ်ပေးတာဘယ်လိုလုပ်ပြီးတော့မိဖို့ပေးတာတော့ဘယ်လိုလုပ်ချင်းခွဲဘယ်လိုလုပ်ရေခတ်ပေးတာတော့လို့ဆိုတာဒါစာထဲမှာရှိပါတော့စာထဲမှာတော့မြတ်စွာဘုရားရဲ့အဋ္ဌိဌာန်နဲ့ပဲပြီးသွားတယ်ဆိုတော့တကယ်ကတော့ချင်းခွဲပေးတာသူတို့ဟာရင်ငုတ်ပြီးတော့အဲ့ဒါအေးတဲ့ຢာဒီမှာရေချိုးပြီးတော့ခန္ဓာကိုယ်ကိုညှင်းဆဲပြီးကျင့်တဲ့အချိန်သောဘောဥဒကထုတ်တိကရှင်သက်စေကျော်မှဆင်ញယ်ဆင်ញယ်နေဆိုတဲ့ဆင်ကျဲတယ်ဆိုတဲ့အယူဝါဒအရာတနေ့သုံးကြိမ်ရေချိုးခိုက်ခိုက်တော်အောင်ချမ်းနေပြီဆိုတဲ့အခါမှာမီးဖို့တာမရဘူးမီးမွေးလို့မရအဲ့ဒီအချိန်မှာမြတ်စွာဘုရားမွေးပေးတာဟုတ်ဒါဘုရားမီးမွေးပေးတာနော်မီးဖို့ပေးအဲ့ချင်းကြီးသူတို့ခွဲလို့မရဘူးရသဗျာအဋ္ဌံပြီးတော့ဖြည့်နေခွဲပြီတော့ဟောဒါစီယုံတာပဲပေါ့သူတို့လိုအပ်တာတွေကိုဖြည့်ဆည်းပေးတာအဲ့ဒါစီယုံတာအဲ့ဒါလိုခက်ခက်ခဲခဲပြင်ပြင်ပန်းပန်းစီယုံပြီးပရမဇုံခေါရာဇဂျူရောက်သွားတဲ့အခါဒီအိမ်တော်ရှင်အမျိုးသမီးတွေအိမ်တော်ဘက်အမျိုးသားတွေကရသဗျာတရားနာရတဲ့အခါတတဘောဝင်းဝင်သွားတာအဲ့ဒီတော့ကတော့အမျိုးသားတွေတရားနာတာများကုန်ရပြီကျ။အဲ့ဒီကအမျိုးသားတွေသာသနာကောင်ဝဲဝင်သွားတာခဏိတရားပွဲတွေကျတော့အမျိုးသမီးတွေလည်းများတော့။အဲ့ဒီမြတ်စွာဘုရားတရားဟောတဲ့အချိန်တုန်းကအမျိုးသားတွေကသာသနာကောင်ဝင်သွားတဲ့အခါကျတော့လူတွေကဘလို့ပြောကြတယ်လို့ဆို။အေးတိမ်တော်တွေကိုဖြတ်စည်းနေတယ်ဒီကိုတော်ကြီးက။အမျိုးသမီးတွေပုံဆုံးမတွေဖြစ်ကုန်ပြီနော်။မျိုးသမီးတွေမဆုံးမတွေချစ်ကုန်ပြီလူမျိုးတွေပြတ်ဆဲတော့မှာပဲလို့ညဆောင်ပြားကိုကဲရရှုပ်ချတာအဲ့လိုကဲရရှုပ်ချတဲ့စကားတွေနဲ့ကျူစွဲကြသေးတာပဲတစ်ချိန်လုံးကအဲ့ဒါကြောင့်လို့ညဆောင်ပြားမှာဘယ်နေရာကြွကြကျူစွနှုတ်ဆက်ခြင်းခံရတယ်လို့မအောင်မိတ်နေတယ်တစ်ခါတည်းအခက်ခဲတွေအတိုက်ခိုက်တွေအများကြီးကျုံရတယ်သို့တော့ဘုရားဟာပါရမီဖြည့်တော်မူတဲ့ကအဲ့ဒါလိုတိုက်ခိုက်မှုတွေရဲ့ဓာတ်မျိုးခံနိုင်အောင်လို့ဆိုပြီးတော့ဥပိ္ပခာပါရမီဆိုဖြည့်ဆည်းခဲ့တာလေအဲ့ဒါမှမဖြည့်ခဲ့ဘူးဆိုလို့ရှိရင်ခံနိုင်ရရှိဖို့မလိုဘူးအများပေါ်မှာဇွဲကောင်းကောင်းနဲ့မေတ္တာထားနိုင်ဖို့မေတ္တာပါရမီဆိုတာဖြည့်ခဲ့မေတ္တာရှိလို့ကုညီထားတဲ့ပုဂ္ဂိုလ်စီကသစုံတစ်ခုမှမျှော်လင့်ချက်မထားဘူးဆိုတဲ့ဥပိ္ပခာပါရမီကိုဖြည့်ခဲ့ရတယ်နော်အဲ့လိုအည်သေးတွေပြည့်စုံအောင်လုပ်ခဲ့လို့မြတ်စွာဘုရားရဲ့45နှစ်ဘဝတာကာလမှာအလုံးကကျိုးဆူတာမဟုတ်ပဲနဲ့ကဲ့ရဲ့ရှုပ်ချပြီးတော့ပြည့်တင်ခဲ့တဲ့စကားလုံးတွေအများကြီးရှိတယ်။ဒါကြောင့်ဒီကနေ့မှာအလုံးမှတ်သားကြရအောင်ကဲ့ရဲ့တော့စကားလုံးများဖြင့်ရှင်းမွှန်းအပ်တော်မြတ်ဗုဒ္ဓဘုရား စကလုံးကတော့ကဲရတဲ့စကလုံးတွေအဲ့ဒီကဲရတဲ့စကလုံးတွေကချိမွှဲမွှဲကခုံနေဖြစ်သွားတယ်အဲ့ဒါဟာမြတ်စွာဘုရားကခွန်ကြီးတို့တွေကိုဘာနန်းညွန်မှုပေးတာလဲဆိုရင်ကိုယ်ကိုဘလို့ကဲရကဲသူကဲရမှုဟာကိုယ်နဲ့ပတ်သက်တဲ့အရာမဟုတ်ဘူးဆိုလို့ရှိရင်သူကဲရမှုကြီးကိုယ့်အတွက်ချိမွှဲမွှဲပဲဖြစ်တာဟောရသောဘုရားကြတော့ခဲရစ်စ်ဖြစ်တဲ့စကလုံးတွေအတိတ်တွေကြောင်းလိုက်တာနဲ့ချိမွှဲမွှဲစကလုံးတွေဖြစ်သွားတယ်။ဒါအမတ္တမသုသံအောရကောင်းတဲ့ဒီစကလုံးရဲ့ကြောင်းလဲမှုတွေဒီလိုဆုံးလာတာ။အတိတ်တွေကြောင်းသွားတာနဲ့ခဲရဝယ်စကလုံးတစ်ခုခဲရတဲ့စကလုံးတစ်ခုချိမွှဲပြန်ချိမွှဲတဲ့စကလုံးဖြစ်ပြန်ကြောင်းသွားတယ်။နှစ်ကြာလို့လည်းပဲစကလုံးဟာပြန်ကြောင်းတတ်တယ်။သို့မဟုတ်အတိတ်ကဖွင့်ဆိုတဲ့အခါမှာစကလုံးကအတိတ်ကိုပြောင်းသွားတာမျိုးတွေလည်းရှိတယ်ပေါ့နော်။ရှင်ရသော်ဘုရားကဖျားဖြစ်ပြီးတဲ့နောက်မှာ12နှစ်လောက်ကြာဖျားဖြစ်ဆိုရောက်ပြီးတဲ့နောက်မှာ12နှစ်မြောက်12ဝါလို့ခေါ်ပါနော်။အဲ့တော့အာရုံတည်ကြတဲ့အချိန်35နှစ်မှာဖျားဖြစ်တယ်။35နှစ်တည်းကို12နှစ်ကြာတဲ့အခါမှာရသော်ဘုရားတ40ကျော်50နှစ်ကြီးတယ်လောက်ဝိရိယာပြုတ်သွားဝိရိယာရောက်တဲ့အခါကျဝိရိယာဆိုတဲ့မြို့ကနာမည်ကိုကရံဖြစ်တဲ့မြို့ဒိဋ္ဌိဖြစ်ဝိရံဆိုင်တိအစ္ဆာတိဝိရိယာဆိုတဲ့စကားလုံးညာတမိုင်းကြောင်းကမကောင်းတဲ့နေရာကြီးရန်ဆုံးရန်စပြီးစခဲ့တဲ့နေ့ဘသူတွေရန်စဖြစ်ခဲ့တာလို့ဆိုတော့ဘုရားလောင်းတဲ့ဒေဝတတ်တို့ရန်စဖြစ်ခဲ့တဲ့နေ့လို့ဒီလိုဆိုထားတယ်။ဒါလည်းလေးတစ်ခုပေါ့နော်။အဲဒီဥဏ္ဏတေကဝိရိယစာ။အဲဝိရိယမျိုးကိုရသော်ဘုရားဘုရားဖြစ်ပြီးတဲ့နောက်7နှစ်မြောက်မှာကြွရောက်သွား။ခီးတတ္တာကြီးကြွတဲ့အခါမှာအဲဒီဝိရိယမျိုးတွေကမြို့သူမြို့သားတွေရသော်ဘုရားကတွေ့ကြတယ်အလုံးကဘုရားကိုလေးစားတာမဟုတ်ဘုရားစီလာတဲ့ပရိသတ်တွေကယူယူသိသိရင်းရင်းစားစားတဲ့ဘုရားကိုရှိခိုးတဲ့ပုဂ္ဂိုလ်ရှိတယ်လို့ပဲအခွင့်အရေးယူတဲ့ပုဂ္ဂိုလ်တွေလည်းရှိပရိသတ်ကြီးစုမိပြီးမြတ်စွာဘုရားကိုတော့လာတွေ့ကြတယ်အဲ့ဒီခေတ်ကဘာလို့လဲသတင်းကြီးတယ်မြတ်စွာဘုရားနာမည်ကြီးတယ်ရောက်တဲ့အရာမှာသင်ပေါ်ကျော်ကြားကျော်ကြတော့သတင်းအနေနဲ့ဆိုလို့ပဒနာသတင်းကြီးတော့ကောရမဘုရားကြောက်လာပြီဆိုရင်တော့ပြီးတော့ပြေချဆုံးရကြီးဥတို့ဆိုကြအဲ့လိုသွားလိုက်တယ်လူမျိုးမျိုးပါတကယ်ကိုဘုရားကိုကြည်ညိုလို့လာတဲ့ပုဂ္ဂိုလ်ရှိတယ်ပရိသတ်ထဲမှာအခွင့်အရေးယူခြင်းတဲ့ပုဂ္ဂိုလ်တွေလားဈာန်ဒီဝါဒသမားနေတယ်လားပါမမတိနားလဲတဲ့လူတွေလည်းပါတယ်လူဆိုတာကလူစီစီရှိရင်သွားရတဲ့အလေးရှိတယ်နိစူးစမ်းတဲ့လက်အလေးလူအုပ်မြင်လို့ရှိရင်သွားကြည့်ကြတာဘာလဲတော့ပေါ့လူသဘောပဲအဲ့ဒါဒီကလေးဖြစ်နေဒီတိုင်းပဲမဟုတ်လားကိုနာလူယုံယုံယုံယုံစူးစူးစူးစူးစူးဘာလို့လဲသွားကြည့်အောင်ဘာလို့လဲသွားကြည့်တာဒီအကျင့်ကရှိတယ်အဲ့တော့ရသော်ဘုရားစီလူအုပ်ကြီးထွက်သွားတဲ့အခါဟဲ့သူလည်းသွားကြည့်အောင်လဲဆိုရယ်အဲ့ဒီလိုပုံစံတွေလည်းပါအဲ့ဒီမှာလူလုံးကလည်းပြင်ပေါ်လို့တဲ့ပုံစံကြီးကြတော့မြတ်စွာဘုရားကိုရှိခိုးပြီးတော့တပည့်တော်ကမြည်လူကြီးဝါပါမယ်မြည်သည့်အမျိုးတွေကဖြစ်ပါလေဆိုတာလူเจ้าအပန်မြင့်ဒီလျှောက်နေရှိတဲ့ပုံစံဖြစ်ပါတယ်အဲ့လိုပုံစံကတစ်မျိုးပဲအဲမြတ်စွာဘုရားကိုကြည်ညိုတာမဟုတ်ဘူးဒါပေမဲ့မကြည်ညိုချောင်းပြရင်ပရိသတ်ကကဲ့ရဲ့မှာဆိုတော့ဘုရားစီလာပြီးတော့လက်ဥပ္ပလေးတော့ချီးတယ်ဥပ္ပချာဘောင်းတောင်းလို့ဆိုပေါ့ဘုရားကိုရှင်းရှင်းခုံးအဲ့ဒီပုဂ္ဂိုလ်ကသူကအတွေးရဘယ်လိုလဲဆိုအနန္တလူကမင်းဘုရားခေါ်တော့ဘုရားဘာလို့ရှင်းမခေါ်တာလဲဆိုဟာဒီမှာလည်းဥရှိနေတယ်မင်းမြင်မှုကဘာသာကြည့်ရအောင်ဆောင်းတယ်လို့ထိတ်တယ်လားလည်းဥရှိတာတော့ရှင်းခိုးတာမဟုတ်ဘူးလားဆိုတော့ဟိုသူကပါဇက်ပိတ်ပါအဲ့ဒီအတွေးနဲ့သူကနောက်လေးမတည့်တဲ့သူကမင်းခေါ်တော့ဘုရားလာတော့ဘာလို့လဲဥရှိရာဟာလဲဥရှိရာရှ िख ိုးတာမှမဟုတ်တာဟောသူကအဲ့လိုပြောဖို့လက်ဥပ္ပလိရှိတာ တခါတခါဘုန်းကြီးတွေဘာသာကြားလိုက်နေကျုံနေကျုံနေခါမှာသူတို့လက်ဥကလေးတော့ရှိတိုက်တယ်တချို့อ่ะအဲအဲ့ဒီအတွေးနဲ့ဒီရှစ်တော်မပုံလက်ဥကြီးတော့ရှိဘုဘကပြောရင်လည်းရှောင်လို့ရဒီဘက်ကပြောရင်လည်းရှောင်လို့ရဘုန်းကြီးရဲ့တန်းနဲ့လက်ဥကျုံခိုးလာလို့လည်းပြောတော့အောင်လက်ဥကြီးတော့ရှိလိုက်ကိုယ်တစ်ဖက်ကနေဘာလို့ရှိခိုးတာတော့လို့ဆိုတော့လက်ဥရှိတာရှိခိုးတာမှမဟုတ်ဘူး။ဒါ respect ပေးရတာ။အိန္ဒိယနိုင်ငံရဲ့ယဉ်ကျေးမှုထုံးစံကလူလူချင်းနဲ့လက်ဥရှိပြီးနှုတ်ဆက်။ခိုင်းကလည်းတူတူပဲအဲ့ဒီနိစ္စတိတိုင်းနဲ့အင်္ဂလိကမ္မကလက်ဥရှိတာသူတို့ကနှုတ်ဆက်တာလေ။ဟာအနောက်တိုင်းကလူတွေကတော့လက်ချင်းဆွဲပြီးတော့ဟုတ်လားလှုပ်ကြ။ဟာလက်ဆွဲနှုတ်ဆက်။ပြင်လက်ကလူတွေကတော့ပါးချင်းကပ်ပြီးနှုတ်ဆက်။လူချင်းဖက်ပြီးတော့ပါးချင်းကပ်ပြီးနှုတ်ဆက်ပြီးနှုတ်ဆက်ပုံနှုတ်ဆက်နေရတော့အမျိုးမျိုးပဲပေါ့အဲ့တော့ဘုရားမထက်ကအဲ့လိုလူတော့ရှိဖို့မပေါ်ပါဘူးကြည့်ရတာနှုတ်ဆိုဘုရားဖက်ပြီးပါးချင်းကပ်ပြီးနှုတ်ဆက်ဆက်ဆက်အဲ့တော့ရသော်ဘုရားရှိလာတဲ့လူတွေကလူဆုံးဆုံးနေအဲ့ဒီချက်နဲ့ဝိရိယမျိုးမှာသင်္ချာကြော့ကြတဲ့ပုံစံကြီးပြောပါဘရမေပေါ့ပစ္စည်းဥစ္စာဆန္ဒကြော်ရတယ်ဘရမေကြီးသူကလူချမ်းသာဆိုတာလူအဲမှာသူကထောင်လုတ်တတ်တယ်ဘုထောင်လုတ်ပြီးတော့သူကဘာလုပ်လဲမြတ်စွာဘုရားကိုရှင်ခိုးရှင်မခိုးပဲနဲ့သူဘာပြောလဲဉာဏ်ဂောရမတဲ့ဉာဏ်ဂောရမကကိုယ့်ရဲ့အသက်ကြီးတဲ့ပုဂ္ဂိုလ်ကြီးရှင်မခိုးဘူးဆိုတာငါကသတင်းကြားတယ်ဟောအခုတော့တကယ်ပဲကိုရသော်ဘုရားကအဲ့ဒီမှာမိမ့်မိမ့်ကြီးထိုင်နေတာဘုရားကသူကစစ်ခိုးတာမလုပ်ဘူးလေအသူကဒီလိုလူတွေကစစ်ခိုးကြတယ်သူတွေအသက်ကြီးတဲ့လူတွေအများကြီးရောက်တာပြင်းတတ်တယ်ဘိုးကြီးတွေဘွားကြီးတွေလည်းပါတယ်တက်ကြီးရဲ့ဦးတွေပါတာလေဃောရမဘုရားလာတယ်ဆိုတော့မြင်မှုလို့သွားကြည့်တာတော့ငယ်ငယ်ရွယ်ရွယ်ပဲရှိသေးတာဩအဲ့ချက်နော်ဒိဋ္ဌိကြောင့်ပဲရှိသေးတာဆိုတော့လာကြည့်ကြပေါ့အဲ့ဒီချက်ပဲကျန်တဲ့ပုဂ္ဂိုလ်တွေကအချင်းချင်းကိုတွေ့လို့ရှိရင်လက်ဥချီကြတယ်နှုတ်ဆက်ကြတယ်လက်ဥချီပြီးတော့ယုံကြည်ပေးကြတယ်ကိုယ့်ရဲ့တက်ချင်းရသော်ဘုရားတော့အဲ့ဒါလည်းမလုပ်ဘူးမလုပ်တော့သူကမကျေနပ်ဘူးသူကရသော်ဘုရားရဲ့အသက်ကြီးတယ်ဘုရားရဲ့ရှိခိုးတာကိုသူကခံနေတယ်လေခံနေတော့ဘုရားကလည်းသူ့ကိုရှင်ခိုးရှင်ခိုးတော့သူကပြောတော့ဟောရှင်ဂေါရမကိုယ့်ရဲ့ကြီးတဲ့ပုဂ္ဂိုလ်တွေကိုရှင်ခိုးဘူးဆိုတာအရင်တော့ကတရင်နဲ့ကြားတယ်အခုတော့ကြားတဲ့တိုင်ဟုတ်နေတာပဲရှင်ကောရောကကိုယ့်ရဲ့ကြီးတဲ့ပုဂ္ဂိုလ်ကြီးလုံးဝလေစာမှုယူသိမှုမရှိဘဲကိုအဲ့ဒါဟာလောကလူချင်းဝတ်နဲ့မပြည့်စုံဘူးတဲ့ဟောဘုရားကသူကဆွတ်ဆွဲလိုက်တာနော်လူဆိုတာကိုယ့်ရဲ့ကြီးတဲ့ပုဂ္ဂိုလ်ကိုယူသိရတယ်ဆိုတာဒါလူတော်လူကောင်းရှင်ကြီးတဲ့လူတွေရဲ့အပိုင်းဝိုင်းမှာကိုယ့်ရဲ့ကြီးရင် respect ပေးရကြိုတင်ရတယ်လေးစားကိုတော်ကတော့ကိုယ့်ရဲ့ကြီးတဲ့ပုဂ္ဂိုလ်ကြီးတယောက်မှမလေးစားဘူးအဲဒါလောကရှင်ဝတ်နဲ့မပြည့်စုံနဲ့ကိုချင်းတရားချွတ်ရင်းနေတဲ့ပုဂ္ဂိုလ်ပြောက်ပဲဒါလို့ဆိုလိုတာပေါ့နော်အဲ့လိုပြောတဲ့အခါမှာမြတ်စွာဘုရားကအားပြောပြောလို့လောကပါတဲ့ငါရှိခိုးပြီးတော့ခီးဥကျို့ဖို့လည်းဥချီဖို့နေရာနဲ့ဖိတ်ကြားလိုက်တဲ့ပုဂ္ဂိုလ်မျိုးလောကမှာငါမမြင်ဘူးတဲ့မမြင်ဘူးဆိုတော့ဒီပုံတိုင်းကြီးနားလည်အောင်ပြောလိုက်တာဒီစကားကငါရှိခိုးလိုက်တဲ့ပုဂ္ဂိုလ်မမြင်တော့ငါရှိမခိုးတာပဲမလေးစားတဲ့လို့မဟုတ်ခိုးလို့ကြည့်လိုက်တဲ့လောဘနဲ့ဒေါသနဲ့တားနဲ့မရနိုင်ဘူးဘယ်လိုလို့ရှိခိုးတာတယ်လို့ဆိုရင်နော်ခိုးလို့ကြည့်လိုက်တဲ့လောဘတွေဒေါသတွေမောဟတွေမမနာဒီလိုကြည့်လိုက်တဲ့လောဘတွေဒေါသတွေမမနာတွေကိုယ်ချင်းလီလာလည်းမပြည့်စုံအဲတော့လီလာချင်းရှင်လိုက်ရင်လည်းကိုယ်တီလာဆက်မပြီးတမာရီရှင်လိုက်ရင်လည်းမြတ်စွာဘုရားတမာရီမျိုးသူ့ဟောမရှိပညာချင်းရှင်လိုက်တော့လည်းအလန့်กว่าအဲတော့တီလာကုံတမာရီကုံပညာကုံဆိုတဲ့ဂုံရည်ချင်းနေနဲ့ပါလေးစားရမှာဖြစ်နေတဲ့ကြောင့်အသက်ကြီးတာလေးတစ်ခုတည်းနဲ့တော့ဒါလေးစားလိုက်ရင်မဆုံးနိုင်ဘူးတဲ့ဟာတဲ့အတ္တိတ်ခဂုံဝါကြီးမားတဲ့ပုဂ္ဂိုလ်ငါမမြင်ဘူးတဲ့အသက်ကြီးပြီလေငါတဲ့ဂုံရည်ချင်းပြည့်တဲ့ပုဂ္ဂိုလ်ငါမမြင်ဘူးဒါကြောင့်မလို့ငါရှင်ခိုးတာမြတ်စွာဘုရားကဒါရှင်ခိုးခြင်းလို့မဟုတ်ဘူးဘုရားဖြစ် ဖိကသာရမစဉ်းစားတယ်ကိုရမြတ်ကိုယ်နဲ့စဉ်းစားဆင်မှုတွေလောကကြီးကလေးစားเสียရမိကိုယ်เสียပုဂ္ဂိုလ်မရှိပဲနေတာမကောင်းဘူးဘုသူ့လေးစားရမယ်လေးစားရတဲ့ပုဂ္ဂိုလ်တူတော့ရှိရမယ်ဆိုပြီးလောကကြီးကိုလက်ကြည့်မပြည့်စုံနေတဲ့သီလသမာဓိပညာပြည့်စုံဖို့ကိုယ်ရဲ့သီလသမာဓိပညာအားဖြင့်အရင်ရှင်းတာတဲ့ပုဂ္ဂိုလ်လေးစားလိုက်တဲ့ပုဂ္ဂိုလ်များရှိသလားလို့တလောကလုံးကြည့်လိုက်တဲ့အခါဟိုကောင်းတဲ့ဘုံကဓမ္မကြီးတွေကစမြတ်စွာဘုရားရဲ့အရှင်ရှင်ဘုရားတစ်ဆက်မှမရှိဘူး။အဲ့တော့မြတ်စွာဘုရားကဒီလိုဆိုရင်ငါလေးစားရမယ့်အရာဟာပုဂ္ဂိုလ်အနေနဲ့တော့မရှိဘူး။အဲ့တော့ဘာလို့လေးစားမလဲဆိုရင်ငါပြီးတဲ့ဓမ္မကိုပဲငါလေးစားမယ်ဆိုပြီးဓမ္မကိုအလေးပြုပြီးတော့နေခဲ့တယ်မြတ်စွာဘုရား။ဘုရားကလေးစားတဲ့အရာဟာဓမ္မပါလေဖြစ်တယ်။ဒါကြောင့်မို့ဓမ္မကိုဘယ်တော့မှဆိုလေးလေးစားစားပြောတယ်ယောဓမ္မပတ္တိသောမံပတ္တိဓမ္မမြင်မှငါမြင်မယ်ဓမ္မတွေ့မှငါကိုတွေ့မယ်ဟောလို့ပြောတယ်ငါဓမ္မကိုဥစားပြီးပြောတဲ့စကားလုံးတစ်ခုเนาะငါမရှိတဲ့နောက်ငါဟောခဲ့တဲ့ဓမ္မငါပြည့်ညက်ခဲ့တဲ့ဝိညာဉ်ပြီးသင်တို့ရဲ့ဆရာဖြစ်လိမ့်မည်ဆိုတဲ့ဓမ္မကို success အနေနဲ့ခရရဲ့ဒီယာဓုကိုစက္ကံကိုဓမ္မကိုထားခဲ့တာဒီလိုအသေးပဲပြောလို့ရအောင်ေကောင်းမြတ်စွာဘုရားကဓမ္မကိုလေးစားပြီးတော့နေခဲ့ဘူးလေ။ဒါကြောင့်မို့လို့ပုဂ္ဂလထဲမှာလေးစားပြန်ရှာကြည့်တဲ့အခါတွေ့ခဲ့တယ်။အတွေ့လောကအယူဆနဲ့မြတ်စွာဘုရားရဲ့အယူဆနဲ့အသိဉာဏ်နဲ့အမှန်တမ်းကွာလန်းတယ်။ကွာလန်းလို့ပုံတိုင်းနားမလည်လို့နားလည်အောင်ပြောလိုက်တာ။ပုဂ္ဂလအနေနဲ့ငါလေးစားရမယ့်ပုဂ္ဂိုလ်မမြင်ဘူးတဲ့။အကယ်၍ငါကအဲ့ဒီပုဂ္ဂိုလ်တယောက်ကိုခီးဥကျိုးဆိုလိုက်မယ်ရှ िख ိုးလိုက်တယ်နေရာဆိုင်ခင်းပေးလိုက်ပြီးအယုံတိပေးလိုက်တယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာငါရဲ့လေးစားမှုကိုမခံနိုင်တဲ့အတွက်ကြောင့်ပုံခေါင်းတော်ကြက်ကြသွားနိုင်တယ်လို့မခံနိုင်ရင်လို့ဖြစ်တယ်ပေါ့ခံနိုင်မရှိဘူးလို့ဆိုတာနော်ရသော်ဘုရားရဲ့လေးစားမှုကိုကျန်တဲ့ပုဂ္ဂိုလ်ကခံနိုင်ရင်မရှိခံနိုင်ရင်မရှိတော့ကောင်းပြတ်ကြပါနိုင်တယ်လို့ဒီလိုပြောတယ်အဲ့လိုပြောပြီလည်းလို့ဘုရားကလာဆွဆွဲတဲ့ခေါဏကဝိရိယပုံနာကြီးကဘောပေါက်ပြီးဆက်ပြီးတော့ရသော်ဘုရားကိုပြစ်ပြင်းတဲ့စကားကိုပြောတယ်သူပြောတာပြစ်ပြင်းတဲ့စကားလုံးကြီးကရှစ်မျိုးရှိပထမပါပြောတော့အရတရူပောဘုံဝန်ဂေါရမောအရှင်ဂေါရမဟာလောကလူတွေနှစ်သက်ကျဉ်းနှက်တဲ့တဥတူလေးစားခြင်းခင်ပင်ခြင်းခီးဥကျပြုခြင်းဆိုတဲ့အချင်းချင်းအပြန်အလှန်ရိုသေပေးခြင်းကိုယ့်ရဲ့ကြီးတဲ့ပုဂ္ဂိုလ်ကိုလေးစားခြင်းအရှင်ဘောဓမာနှစ်သက်ခြင်းမရှိဘူးလက်ခံချက်တော်ခြင်းမရှိဘူးမနှစ်သက်တဲ့ပုဂ္ဂိုလ်ဖြစ်တယ်အရပတ်ဟုလောကလူသားတွေလိုက်နာနေတဲ့အလုပ်တစ်ခုကိုအရှင်ဘောဓမာလိုက်နာခြင်းမရှိဘူးအရပတုပပါရခြင်းမရှိဘူးလောကထုံတန်းဆင်လာကိုလက်ခံခြင်းမရှိဘူးလို့ကဲ့ရဲ့တဲ့စကားလုံးတစ်ခုသူကပြစ်တင်ပြီးတော့ပြောလိုက်တဲ့အခါမှာမြတ်စွာဘုရားကပြန်ပြောတော့အေးငါကိုအရပတုပလက်ခံပါရတဲ့သဘောမရှိဘူးလို့ပြောခြင်းပြောလိုက်ပါလေဟောဘာဖြစ်လို့ဒီစကားကမြတ်စွာဘုရားကသူ့ရဲ့ကဲ့ရဲ့စကားကိုလက်ခံလိုက်တာလဲလို့ဆိုတော့ဆန့်ကျင်မဲ့ပြောနေရင်ဒီပုံသားကြီးကပို့ပြီးတော့ရှူးရှူးရှက်ရှက်ဖြစ်လာ။အဲ့ဒါကြောင့်မို့လို့သူ့စကားလုံးကိုပဲအထိတ်ပဲပြောင်းလိုက်တဲ့ညဆိုတာ။ဟုတ်တယ်။ပြန်ပြောရအောင်မှတ်နာပေါ့။ငါအရတရူပ။တာယာချင်းလက်ခံခြင်းသဘောမရှိဘူးဆိုတာမှတ်နေတယ်။သို့တော်ငါမတာယာဘူးဆိုတာပါပြောတာတော့လောကလူသားတွေကမျက်စိကမြင်စရာအာရုံတွေနဲ့တွေ့ရင်ကိုကြိုက်တာဆိုရင်တာယာကြတယ်နာကနှစ်သက်စရာအပန်လေးချာပါရကြနှာခေါင်းကနှစ်သက်စရာမွေးချိုင်တဲ့အနတ်လေးနာရရင်ပါရကြပဲလျာကကောင်းမြတ်တဲ့အရာသာတွေနဲ့ဆုံတွေ့တဲ့အခါမှာပါရကြတယ်ခန္ဓာကိုယ်ကအထီးတွေ့တယ်ပတ်သက်တာနဲ့ပါရကြစိတ်ကူးတွေကအာယုန်တွေနဲ့ပတ်သက်ပြီးတော့လူတွေဟာနှစ်ချိုင်ချိန်လန့်ကြတယ် အဲ့ဒီနှစ်ဆိုင်ကျင်နံကိုတာယာမှုဆိုတဲ့တဏ္ဍာကငါမှမရှိဘူး။ဒါကြောင့်မို့ငါဟာရူပယောသတ္တယောကာဏောရတ္တယောပရပါယောဓမ္မယောလို့ဆိုရင်အာယုတရားကြီးနဲ့တတ်တဲ့ငါမှတာယာမှုဆိုတာလုံးဝဖယ်ရှားပြီးပြီ။ဘယ်တော့မှပြန်မဖြစ်တဲ့အနေအထားမျိုးရှိအောင်ငါဟာဖယ်ရှားလိုက်ပြီးပဲကြောင့်တာယာမှုဆိုတဲ့တဏ္ဍာကင်းတဲ့ပုဂ္ဂိုလ်အနေနဲ့ပြောမယ်ဆိုရင်ငါကိုအရတ္တရူပလို့ပြောနိုင်ပါလေ။သို့သောမင်းပြောတာဒီအတိတ်ပဲမဟုတ်ဘူးနော်။ဟောတက်ဆောင်ပါ။ငါတို့မင်းပြောတဲ့အရတ္တရူပဆိုတဲ့ကဲရရှုပ်ချတဲ့လူတွေရဲ့ထုံတန်းစင်လာမပါရတဲ့ပုဂ္ဂိုလ်ဒီလိုတော့ပြောလို့မရဘူးလို့ဒီလိုဆိုတာနော်။ငါတို့ပြောချင်းပြောနိုင်တဲ့အရတ္တရူပဘယ်အတိတ်ပဲနဲ့ပြောရမလဲ။ရူပယောသတ္တယောကဏ္ဍောရတ္တယောကုရပယောဆိုတဲ့အာယုဟာဝါကာမုံတရားတွေပေါ်မှာပါရခြင်းကြွတားခြင်းနှစ်သက်ခြင်းဆိုရင်တဏှာရာကကင်းပြီးတဲ့ပုဂ္ဂိုလ်အနေနဲ့ငါ့ကိုအရတ္တရူပမျိုးခေါ်နိုင်တယ်လို့ပြောတော့မတိနာဘူးပုံတိုင်းကြီးကထပ်ပြောတယ်ဒီစကားလုံးကမအောင်မြင်တဲ့အခါနောက်စကားလုံးတစ်ခုထပ်တော့နေဘောဘောဘုံဘောမောအရှင်ဂေါရမဟာလောကလူတွေနိုင်နာရှင်းသုံးတဲ့သုံးဆောင်တဲ့အသုံးပြုတဲ့ဒီအချင်းချင်းအပြန်လာလေးစားခြင်းကိုယ့်ရဲ့ကြီးတဲ့ပုဂ္ဂိုလ်လေးစားခြင်းစိတ္တပစာယနာတမလောကရင်ကြီးတဲ့ပုဂ္ဂိုလ်တွေကကိုယ့်ရဲ့အသက်ရဲ့ကြီးလို့ရှိရင်လေးစားရမယ်ဆိုတာရှိတယ်လေ။ဒါဆိုဗျာကိုယ်တိုင်လည်းပဲဟောထားတာရှိတယ်။ဇေဝုဒ္ဓမပစာယံတိနရာထပတ္တကောမိတာ။ကုလိစိတ္တပစာယိနောဟောကြီးတဲ့ပုဂ္ဂိုလ်ယူသိလေးစားတာဒါမြတ်စွာဘုရားကိုယ်တိုင်ကလည်းချီးမွမ်းတဲ့အရာပဲ။အဲတော့ तू ကအသက်ကြီးတာတခုတည်းနဲ့ယူတာဟုတ်အဲ့တော့သူကအသက်ကြီးတာတခုရဲ့နဲ့သူချိန်မှတ်လိုက်တယ်လို့ထင်ပြီးတော့အဲ့ဒီလောကရဲ့ချုံတန်းဆင်လာတွေကိုအသုံးမပြုတဲ့ကိုတော်ကြီးပဲလို့ဒီလိုပြောတဲ့အခါကျတော့မြတ်စွာဘုရားအေးငါ့ကိုနေဘောဘောလို့ခေါ်လိုက်ပါလေနိဆိုတာမရှိဘူးဘောကဆိုသုံးဆောင်ခြင်းအသုံးပြုခြင်းဟုတ်တယ်ငါကရူပယံသဏ္ဍာန်ကဏ္ဍရတ္တယောဖရပါရီဆိုတဲ့ကံကုန်အယုဒီကိုငါမသုံးဆောင်တော့အတုံးမပြုတော့နော်လောကလူသားတွေကမျက်စိကိုသုံးချပြီးတော့အတက်မှုကိုရှာကြနားကိုသုံးချပြီးတော့ပါရမှုကိုရှာကြတရားကိုသုံးချနှာခေါင်းကိုသုံးချခန္ဓာကိုသုံးချပြီးတော့ပါရမှုတွေကိုရှာကြနားမှာတော့အဲ့ဒီလိုသုံးချမှုတွေပါရမှုရှာတာဆိုတာလုံးဝမရှိတော့ဘူးအာယုန်တွေကိုပါရဝယ်လို့ဆိုပြီးတော့လက်ခံပြီးစသုံးမှုနားမှာလုံးဝမရှိဘူးဒါကြောင့်လို့အဲ့ဒီရှုထာကနေပြီးတော့ငါကနေဘောဘောလို့ခေါ်ရင်ခေါ်နိုင်တယ်ပေါ့။မင်းပြောတဲ့ရှုထာကတော့ငါနေဘောကဆိုမဟုတ်ဘူး။မင်းစကလုံးပါနေပေါ့။ဟော။သူ့စကလုံးကိုပြန်သုံးလိုက်တာပဲ။ကဲရတဲ့စကလုံးကိုပဲချီးမွမ်းအပ်တဲ့စကလုံးဖြစ်ပြောင်းလဲပြီးတော့မြတ်စွာဘုရားရှင်းပြတာနော်။အဲ့ဒီမှာသူကမကျေနပ်တော့ဆက်ပြီးတော့ဆုဆဲပြန်တယ်မြတ်စွာဘုရား။ကြည့်ရင်အာရိယဝါတော်ဘုံဘောရမအရှင်ဂေါရမဟာစိတ္ထပစာယနာဓမ္မလို့ခေါ်တဲ့ကြီးတဲ့ပုဂ္ဂိုလ်ကိုယုံကြည်လေးစားရမယ်ဆိုတဲ့ထုံတန်းစင်လာကြီးကိုမလုကောင်းဘူးလို့ဟောပြောတဲ့ပုဂ္ဂိုလ်ကြီးပဲ။ဟောအကရိယာဆိုမလုရဘူး။ယသောဗျာလူကိုယ်တိုင်မလုဘူးဆိုတော့မလုရဘူးဆိုတဲ့ဟောပြောမှုရှိတဲ့ပုဂ္ဂိုလ်မလုရဘူးလို့ယူဝါဒရှိတဲ့ပုဂ္ဂိုလ်ဖြစ်ဘုရားကိုဆွဆဲတယ်။အေးဆွဆဲတဲ့အခါကျတော့ယသောဗျာကဒီငါ့ကိုအကရိယဝါဒမလုပ်ရဘူးလို့ပြောတယ်ပြောနိုင်တဲ့အကြောင်းတစ်ခုရှိတယ်တဲ့ဒါပြောချင်ပြောလို့ရဘာလဲလို့ဆိုရင်ငါကဂျူးစလိုက်တွေမလုပ်ရဘူးလို့ငါပြောတာဂျူးစလိုက်တွေဆိုရင်မလုပ်ရဘူးအကုသိုလ်တွေဆိုမလုပ်ရဘူးငါအများကြီးပြောတယ်အဲ့ဒါကြောင့်မို့မလုပ်ရဘူးလို့ဟောတာငါပဲသိချာဒီရှိတော့ကနေငါ့ကိုပြောလို့ရတယ်ကြည့်တဲ့ပုံကိုယ်ကိုယုံတင်မှုမပြုတ်ဘူးလို့ငါဟောတာမဟုတ်ဘူး။မင်းပြောတဲ့အခြေအနေနဲ့တော့ငါ့ကိုအကရိယမှားတယ်လို့ပြောတတ်ဘူး။ဒီလိုမြတ်စွာဘုရားကတစ်ခုချင်းတစ်ခုချင်းအခြေအနေကြောင်းမဲ့ပြီးတော့ဖြည့်ရှင်းပေးတယ်။နောက်တစ်ခါသူကမကျေနပ်လို့ထပ်ဆင့်ပြီးတော့ဆွတ်ဆဲပြန်။ဥစ္စေရဝါတော်ဘုံဘောမလုပ်ရရုံကဘူး။ဒီရှင်ဂေါရမဟာဒီကောင်းမြတ်တဲ့အစဉ်လာဒီတစ်ခုပြတ်တော့ပေါ့ဖြစ်စီဖြတ်တော့တဲ့ပုံကိုလေဥစ္စေလာနော်အစဉ်လာကောင်းကြီးတစ်ခုဖြစ်စီဖြစ်တဲ့ပုံကိုပဲဖြစ်စီဖြစ်သူဖြစ်ရသဗျာဆွတ်ဆဲ အဲ့လိုဆွဆွဲတဲ့အခါမြတ်စွာဘုရားကအေးဥစီရဝါကဖြည့်စည်းရမယ်လို့ဖြည့်စည်းရမယ်လို့ငါကပြောချင်လို့ရှိရင်ပြောနိုင်တဲ့အကြောင်းတစ်ခုရှိမယ်တဲ့။ဘာနဲ့ပြောမလဲလို့ဆိုရင်ငါဟာဇာကကိုဖြတ်တောက်ပြရမယ်။ဒေါသကိုဖြတ်တောက်ပြရမယ်။မောဟကိုဖြတ်တောက်ပြရမယ်။လောကလူတွေကဇာကနဲ့နေတာလေ။ဇာကရှိရင်ဟိုကျဉ်းလက်ဒေါသနဲ့နေတယ်။မောဟနဲ့နေတယ်။ဇာကနဲ့မောဟနဲ့လက်ခံနေကြ။မြတ်စွာဘုရားမဟုတ်တာတွေဖြတ်တောက်ပြရမယ်။ကိုယ်မှလက်ခံရအခုဆိုတရားတွေလက်မခံရဘူးဆက်တော့ပြရမယ်အဲ့ဒါလို့ငါဟောတာရှိရှိပေါ့ဒါကြောင့်မို့လို့ငါကိုဥစေတာဝါဒကိုပြောမယ်ဆိုရင်ဒါကရောကမောဟအခုဆိုတရားတွေဆက်တော့ပြရမယ်လို့ဟောပြောသူအနေနဲ့ငါကိုဒီရှုတော့ကနေပြီးတော့ငါ့ကိုပြောနိုင်ပါလေတခြားရှုတော့ကတော့ငါ့ကိုပြောလို့မရဘူးဟောဒီလိုမျက်စောသွားတရားဖြစ်အဲ့လိုဖြေတာကိုမကျေနပ်သေးတဲ့ထပ်ပြီးတော့ဆွဆွဲတယ်စေကုန်းစီဘဝံခေါ်တော့အရှင်ဂေါရမကောင်းတဲ့အလုပ်စစ်ထားပဇာယနာတမကိုယ့်ရဲ့အသက်ကြီးတဲ့ပုဂ္ဂိုလ်တွေကိုလောကမှာကိုရွှန်ရှာတဲ့ပုဂ္ဂိုလ်ပဲဆက်ဆုပ်တဲ့ပုဂ္ဂိုလ်အဲ့လိုဆွဆွဲတော့အေးစေကုန်းစီဆိုတာဆက်ဆုပ်ရွှန်ရှာတယ်ဆိုတဲ့အဲ့လိုဆက်ဆုပ်ရွှန်ရှာတယ်ဆိုတဲ့အဓိပ္ပာယ်နဲ့ပြောချင်ရင်ငါ့ကိုပြောလို့ရတယ်တဲ့ပါဠိနဲ့ပတ်သက်ပြီးတော့ပြောရမယ်။ငါကရာဂကိုဆက်ဆုပ်ရင်းချတယ်၊ဒေါသကိုဆက်ဆုပ်ရင်းချတယ်၊မောဟကိုဆက်ဆုပ်ရင်းချတယ်။ဒုစရိုက်တရားတွေအကုသိုလ်တရားတွေကိုဆက်ဆုပ်ရင်းချတယ်။အဲဒါကြောင့်မလို့ငါကိုဇေကုတ်စီမကောင်းတဲ့အလုပ်တွေကိုဆက်ဆုပ်ရင်းချသူအနေနဲ့ပြောမယ်ဆိုရင်ငါကိုပြောပြရမယ်။တခြားရှိတော့ကငါကိုဇေကုတ်စီကိုပြောလို့မရဘူး။မြတ်စွာဘုရားကလာပြီးတော့ဆွဆွဲတဲ့အခါမြတ်စွာဘုရားဒီလိုဖြည့်ရှင်းပေးပါနော်ဒါနဲ့သူပြောလိုက်တဲ့သကလုံးတိုင်းသကလုံးတိုင်းကိုမြတ်စွာဘုရားအတိတ်ကပြောင်းပြစ်တော့ပုံသားကြီးကဆက်ပြီးတော့ပြောင်းတယ်ဝိညာဉ်ကောဘောဘောမအရှင်ဘောရမနှိပ်ကွက်ထိုက်တဲ့ပုဂ္ဂိုလ်ပဲဘာဖြစ်လို့လဲဆိုရင်ရှင်ကျေးသူတွေရဲ့အလုပ်ကိုမလုပ်ဘူးကိုယ့်ရဲ့အသက်ကြီးတဲ့ပုဂ္ဂိုလ်အယုံသိမပေးလို့ရှင်ဂေါရမနှိပ်ကွက်ထိုက်တဲ့ပုဂ္ဂိုလ်ပဲဆိုတော့မြတ်စွာဘုရားအေးအဲ့ဒီစကားလုံးကိုလည်းပြောချင်တယ်ဆိုရင်ငါ့ကိုပြောဖို့ပြောလို့ရဝိနည်းကောဆိုဘာဖြစ်လို့လဲဆိုရင်ငါကရာဂရောဂမောဟစတဲ့ကိလေသာတွေဖယ်ရှားဖို့အများရန်ဟောပြောတယ်ဒါကြောင့်ရာဂရောဂမောဟကိလေသာတွေအကုသိုလ်တရားတွေဖယ်ရှားဖို့ဟောပြောသူဆိုတဲ့အခြေအနေနဲ့ငါ့ကိုဝိနည်းကောလို့ခေါ်လို့ရတယ်မင်းပြောတဲ့အတိတ်ပဲလေတော့ငါ့ကိုပြောပြရမယ်ဆိုတော့ပုံသားကြီးကနောက်ဆွဲချက်တစ်ခုထပ်ပြန်တယ်တပတ်တိဘဝံဂေါရမအရှင်ဂေါရမကလူညံ့ပဲကြီးတဲ့ပုဂ္ဂိုလ်ကိုယ့်ရဲ့အသက်ကြီးတဲ့ပုဂ္ဂိုလ်တွေကစိတ်ပူအောင်လုပ်တဲ့ပုဂ္ဂိုလ်ပဲတော့ကလူကြီးတွေကကိုယ့်ကိုအယုသိမပေးဘူးဆိုလို့ရှိရင်စိတ်ထဲမှာခံနေတယ်ဟာလူကြီးတွေကမလေးစားကောင်းလားဒီကောင်းမှာပဏိသာတော်လားဆိုလူကြီးလူမတွေကြည့်ရင်လူကြီးလူမရိုးတည်တည်ဆက်ဆံတယ်ဘာဖြစ်လဲတက်ရှိပါသေးပုံကြီးပါသေးကျင့်တတ်တယ်နော်မယုံသေးမလေးစားလို့လို့ရှိရင်တက်စုပေးမယ်ကိုရှိချောလောကလာလို့ရင်တက်ရှိပါသေးချောပါပါဘယ်သူမှစုပေးမယ်အဲ့တော့လူကြီးလူမတွေလေးစားတမှုမပြုဘူးဆိုလို့ရှိရင်လူကြီးလူမတွေစိတ်ကူအောင်လုပ်တဲ့လူပဲလို့ဒီလိုပြောဆိုတော့မြတ်စွာဘုရားကအဲ့ဒီစကားလုံးနဲ့ငါကိုပြောချင်လို့ရှိရင်ဘယ်လိုပြောငါကအကုသိုလ်တရားမှန်တယ်ကကုပန်စီတတ်တဲ့တရားလို့ဟောတယ်အဲ့ဒီကုပန်စီတတ်တဲ့အကုသိုလ်တရားတွေငါအားလုံးဖြည့်ဆည်းပြလိုက်ပြီငါမှကုပန်စီတတ်တဲ့အကုသိုလ်တရားဆိုငါကတော့မရှိတော့ဘူးဒါကြောင့်ငါကတပ္ပတိလို့ခေါ်ချင်ခေါ်ရတခြားကြီးနဲ့တော့ငါကခေါ်လို့မရဘူးလို့ဒီလိုဖြည့်ဆင်းလိုက်တဲ့အခါနောက်ဆုံးမှသူကပါပြောလိုက်တယ်ဘုရားကသူပြောတဲ့ညတွေအကုန်လုံးအသေးပဲကြောင်းပြစ်တော့နောက်ဆုံးစကလုံးကမပြောတော့ဘူး။လောကလူတွေလည်းဒီတိုင်းပဲဒီကောင်ကတော့တည်ငေးချမယ်ကောင်းမကွာဒီလိုပြောတာလေပြောလို့မရဘူးဆိုရင်နောက်ဆုံးဒီလိုပဲမှန်လား။ဟဲ့နေတည်ငေးရောက်ပါနေတည်တည်ဆန်ချက်မှာကြိတ်ကြဖြစ်မှာလူတွေမှပြောလို့ရှိနောက်ဆုံးလည်းတဲ့သဘောမျိုးပဲဒီဘဝမှာပြောလို့မရတော့သူကလည်းအဲ့ဒီတိုင်းပဲရသော်ဗျာ ပြောလို့ရစကားလေးလက်ခံကောင်းတဲ့အတိတ်တွေလေးပြောင်းလိုက်တဲ့နောက်ဆုံးသူကဘာပြောလို့ဆိုအပတ်ခတ်ဖို့ကိုရောကြီးကကောင်းတဲ့ကွာရောက်မှာမဟုတ်ပါဘူးဟုတ်လားတကယ်ဒီကောင်းခါကသာသမီရှိဖို့မရှိဘူးဆိုတဲ့အတိတ်တွေနဲ့ပါတယ်နောက်လက်ပြေရောက်တဲ့အနေအထားမျိုးမရှိဘူးကောင်းရသူတည်းကိုမရောက်ဘူးကောင်းရသူတည်းဆိုတဲ့ဘဝမှာပြင်းနေဆိုတဲ့ဆက်ကလေးအတိတ်တွေနဲ့အပတ်ခတ်ဖို့ဘုံဘောတော်လို့ပြောလိုက်တော့ရသဗျာကဟုတ်တယ်ငါဟာနောက်ဘဝမှာဖြစ်စီတတ်တဲ့အကုသိုလ်တွေကံတရားတွေအားလုံးဖယ်ရှားပြီးသားဖြစ်သွားပြီတဲ့ဒါကြောင့်နောက်ဘဝဆိုတာငါမှမရှိတော့ဘူးဒါကြောင့်အပတ်ခတ်ပါနောက်ဘဝရဲ့ပရိသတ်တွေငါမှကုန်ပြီလို့ပြောတာမှန်တယ်အဲ့ဒီစကားလုံးတွေငါကဒီစိတ်တွေပြောမယ်ဆိုပြောလို့ရတယ်ဆက်ရလို့ရသဗျာကကဲ့ရဲ့ရှုပ်ချတဲ့စကားလုံးများကိုပဲချင်းမွတ်အပ်တဲ့စကားလုံးဂုံးကြီးအဖြစ်ပြောင်းလဲပြီးတော့အတိတ်ကိုခွင့်ဆိုပေးတဲ့အခါမှာပုံနာကြီးကသူပြောတဲ့စကားလုံးကပုံသွားပြီနောက်ထပ်ဆက်ပြီးပြောကြမရှိတော့ဘူးဖះကိုဆွဆွဲလို့ရတာကုံသွားပြီဒီတဲ့သူမပြောနိုင်တော့နော်တေခဲကြမှာလွယ်ဒီပါပြောတော့တာအဲ့ဒီအချိန်မှာမြတ်စွာဘုရားပြောလို့ငါဥပမာလေးကိုပြောမယ်တဲ့ဆောက်မဲငယ်တဲ့ရှင်တော်တဲ့မငယ်ဘူးငါကကြီးတယ်ဆိုတာပြလက်တွေ့ပြနောက်ကလူတွေကကိုယ်တိုင်ငယ်တယ်ဆိုလို့ရှိရင်ထင်သိမြင်လေးလောက်တတ်နေတာဟုတ်တာထုံးတယ်အငါကငယ်တယ်ဆိုလိုက်ကြတယ်ဆိုတာတမျိုးအဲ့တော့မြတ်စွာဘုရားငါကြီးချောင်းပြဘလို့ကြီးတာလို့ဆိုစဉ်းစားကြည့်ကဲကျမကြီးဒီကောင်ကခု10လုံး12လုံးခုလေဆိုတာဆိုအဲ့ဒီကျမကြီးကအဲ့ဒီကျက်ဥတွေကိုတလေးတစားနော်မိခင်ရဲ့အမွေတွေပေးပြီးတော့မှန်မှန်လေးဝတ်လိုက်လို့ရှိရင်ကျဲဥတွေပုတ်မသွားဘူးအချိန်ကြာတဲ့အခါဘာဖြစ်လဲဆိုကျဲဥကချက်ကလေးတွေပေါက်လာနော်အဲ့ဒီချိန်မှာကျဲဥတွေကပေါက်လာတဲ့ပထမဆုံးချက်ကလေးကိုအကြီးလို့ခေါ်တာအငယ်လို့ခေါ်တာလို့သူဟာအကြီးလို့ခေါ်တာကျဲဥ10လုံး10လုံး9လုံး10လုံးနဲ့10လုံး10လုံး12လုံးနဲ့ကနေပြီးတော့ပထမဆုံးကျဲမကြီးကဝတ်ပြီးတော့ထိုင်ရင်ကနေပရမအစုံပေါက်လာတဲ့ချက်ကလေးအဲ့ဒီချက်ကလေးကိုအကြီးဆုံးလို့ခေါ်မလားအငယ်ဆုံးလို့ခေါ်မလားအကြီးဆုံးလို့ခေါ်ပါတယ်ဒီကောင်းပြီတို့လောကသားတွေဟာအဝိဇ္ဇာလို့ခေါ်တဲ့ဒီမောင်ကြီးထဲမှာရောက်နေတာအဝိဇ္ဇာမောင်ကြီးတဲ့ဆိုတာအမှန်တရားကိုမသိကြဘူးနော် ignorance novel truthမမှန်ခံကအမှန်တရားကိုမသိတာကအမှောင်ထဲမှာနေတာလည်းဒီလိုပဲပေါ့အဲ့ဒါလို့အဝိဇ္ဇာဆိုတဲ့အမှောင်အဝိဇ္ဇာဆိုတဲ့ဥက္ကဉ္စီအတွင်ရောက်နေတဲ့တတ္တဝါကြီးအားလုံးဥက္ကဉ္စီမှာနေတဲ့အကောင်ကဘာမှမမြင်ရဘူးအလင်းရောင်တွေကမမြင်ရဘူးမမြင်ရသည့်အတွက်ကြောင့်အမှောင်ထဲမှာနေရအဲ့ဒါလို့ပဲတတ္တဝါတွေဟာအဝိဇ္ဇာဆိုတဲ့ဥက္ကဉ္စီမှာအောင့်ပြီးတော့နေတဲ့အဆက်အဲ့ဒီအချိန်မှာတရားဓမ္မတွေကျင့်လို့ဝိပဿနာကျင့်စဉ်ကြီးကျင့်တဲ့အခါချက်ကလေးကိုကျက်မကြီးရည်ဝတ်ပြီးတဲ့အခါတဖြည်းဖြည်းချက်ကလေးရဲ့နှုတ်သီးတွေထက်လာချက်ချေတော်ကလေးတွေကလည်းပဲမာလာမာလာတဲ့အခါကျတော့မှအဲ့ဒီချက်ကလေးကသူ့နှုတ်သီးကိုအားပြုပြီးတော့ခွန်ကိုကွဲအောင်လုပ်တာခြေတော်ကခြေသေးလေးတွေကိုအားပြုပြီးတော့ကန်လိုက်တဲ့အခါမှာချက်ဥခွန်ကကွဲသွားတာသူ့ရဲ့အစွမ်းတွေအများကြီးပါအဲ့ဒါခါတရံကြတော့လေကျမကြီးကနှုတ်သီးနဲ့စိတ်ပေးတာမရှိကောင်းရှိမှာပေါ့နော်သို့တော်လေသူ့ရဲ့အာပြုတ်ပြီးတော့ကန်ထုတ်တာနှုတ်သီးလေးနဲ့သူစိတ်တယ်ပေါက်တယ်ခြီးခြီးတဲလေးတွေနဲ့တွန်းတာပြစ်တယ်အဲ့လိုပြစ်တဲ့အခါကျတော့ကျဲဝီကြီးကကွဲထွက်သွားကွဲထွက်သွားတော့သူကအလင်းရောင်ရပြီးပြမာသုံးချက်ကလေးဖြစ်တာအဲ့ဒါလိုပဲတဲ့အဝိဇ္ဇာဆိုတဲ့ဥက္ကဋ္ဌနေတယ်ရောက်နေတယ်သတ္တဝါနေတယ်မယ်ငါဟာယုံယုံပြီးတော့တွန်းကန်ပြီးတော့ငါပရမသုံးထွက်လာ။ဆိုလိုတာကလောကမှာပရမသုံးဒီထူးခြားတဲ့အသိဉာဏ်ကိုရမှာလားငါပရမသုံးတယ်ပေါ့။အဲ့ဒါကြောင့်မလို့ငါလောကမှာအကြီးဆုံးဖြစ်တယ်။ဒီရှုတော့ကကြည့်လို့ရှင်ငါအကြီးဆုံးပဲ။ပရမသုံးဝိဇ္ဇာဆိုတဲ့ရှုတော့ဥပ္ပန္နရဲ့နေထွက်လာတာငါပရမသုံးထွက်တာပဲ။အဲ့ဒီပရမသုံးထွက်လာတာဖြစ်တော့ကြောင့်လောကမှာငါအကြီးဆုံးဖြစ်တယ်ပြောလိုက်တဲ့အခါကျပုံသားကြီးကပြောစရာမရှိတော့သ ိုးတော့သူစိတ်ဟာလည်းနည်းနည်းပါပါနူးနူးညံ့ညံ့လေးဖြစ်လာရုပ်တည်ရှိတဲ့သကလုံးတစ်ခုနဲ့ရသဗျာခရားဟောပြမသိတဲ့အဝိဇ္ဇာတွေထဲမှာတို့တွေဖုံးပွဲနေရတာတရားတော်မှာစစ်ကြံတို့ကိုအားထုတ်ပရမအဆုံးအလင်းရောင်ရလာတာငါပဲဆိုတော့အဲ့ဒီလိုပရမအဆုံးအလင်းရောင်ရလာဖို့အတွက်ဘာတွေလုပ်ခဲ့ရလဲဆိုနာဂလောကသားတွေထဲမှာအကြီးဆုံးဖြစ်တယ်အဲ့ဒီလိုအကြီးဆုံးပထမဆုံးအဝိဇ္ဇာကနေယုံထွက်ပြီးတော့အဝိဇ္ဇာဥက္ကုံကိုဖောက်ခွဲပြီးတော့ထွက်လာဒါကြောင့်မလို့လောကမှာငါအမျက်ဆုံးအကြီးဆုံးဖြစ်တယ်ဩအဲ့ဒီအဖြစ်မျိုးရောက်လာအောင်ငါဘာတွေလုပ်ရမလဲဆိုရသော်ဗျာသူ့ရဲ့ပင်ကိုစွန့်ရည်ပြီးပြောငါအကျိုးသာအထောက်ခဲ့ရမယ်ငါရဲ့လုံလဝီရိယဘယ်တော့မှတွန့်ဆုတ်ပြီးနောက်ဆုတ်သွားတာမရှိဘူးဟုတ်တယ်လေ6နှစ်ပါလို့တရားဓမ္မကိုရှာကြည့်ရှာကြံတာ6နှစ်တနည်းနည်းမဟုတ်ဘူးအဲ့ဒီ6နှစ်ပါလို့ရှာတဲ့အဲမဲ့အင်းငါလည်း6နှစ်ကြီးကြာနေပြီတရားလည်းမတွေ့ဘူးအိမ်ပြန်ပြီးအေးအေးနေပါပဲဆိုစိတ်မရှိတခါမှမဖြစ်ဘူးအဲ့ဒီစိတ်မျိုးဒီလိုဆိုလိုတာအဲ့ဒါကြောင့်မို့ကျိုးပန်းအထုတ်တဲ့အခါအပန်လီနဲ့ဘယ်တော့မှနောက်မတော့ဘူးရှိကိုရှိရမယ်လို့တန်လိုက်ထန်ထားဒါကြောင့်မရရအောင်လုပ်မယ်ဆိုစိတ်မရှိဘူး။ရှစ်တိုးဖို့ပဲရှိတယ်။နောက်ပြန်ဆောက်တာမရှိဘူး။အဲ့ဒါမျိုးအဲ့ဒီလိုဝီရိယမျိုးငါမရှိခဲ့ဘူး။နော်အဲ့ဒီလိုရှာလို့ရ။နော်လုံးလုံးဝီရိယရှိလာလို့ရှင်ဒီကျိုးသားကဖျားဖြစ်ဆိုအဲ့ဒါပြောလုံးလုံးဝီရိယဖျားဖြစ်တော့အောင်ကြီးမားတဲ့လုံးလုံးဝီရိယမျိုးဖြစ်။ဒါရင်လားလို့ဆိုတော့ကျိုးသားအထုတ်ပြီးဆိုရင်လိုအပ်ဆုံးကဘာလို့ဆိုတတိ။သဘာဝတရားနဲ့ဆက်ဆက်ပြီးတော့အမှန်တရားနဲ့ဆက်ဆက်ပြီးစိတ်ဟာအမြဲတမ်း mindfulness ဖြစ်နေတာတတိရှိနေတာတတိဟာလည်းအာယုန်နဲ့ကပ်ပြီးတော့နေရဒါမှကိုယ့်ရဲ့အနေအထားတစ်ခုဟာအမြဲတမ်းကဲခတ်နေတာလေလူတွေကများသောအားဖြင့်တတိကမိတ်မိတ်ပါမိတ်သွားတဲ့အခါကျတော့အခြေအနေတွေလွတ်လွတ်သွားစိတ်ကတခြားရောက်သွားတာနဲ့လွတ်သွားပြီလေအခုတရားနာနေရင်အိမ်ကိုစိတ်ရတော့တာလွတ်သွားပြန်ဟုတ်ဖះကြတော့အဲ့ဒါမျိုးမဟုတ်ဘူးဥပတိတာတတိအပ္ပမုတ်တာဘယ်တော့မှပြောင်းမသွားဘူးအာယုန်နဲ့ဆင်ဆဲမပြတ်ထိတွေ့နေတဲ့တတိသူ့မှာရှိတယ်ဒါရင်လားဆိုတော့မကဘူးခန္ဓာကိုယ်ကလည်းစိတ်ရောခန္ဓာကိုယ်ရောအမှန်တမ်းငြိမ်းချမ်းနေငြိမ်းချမ်းနေအဲ့ဒီလိုငြိမ်းချမ်းနေတဲ့အတွက်ကြောင့်စိတ်လေးဟာတည်ငြိမ်နေဟောတမာတိဆိုလိုတာကမြတ်စွာဘုရားအတိညာရလာတာဟာဝီရိယရဲ့တတိရဲ့ပတ္တတိရဲ့သမာဓိရဲ့ဟောဒီမှာဒါတွေကိုကြည့်လိုက်ပဲဆိုလို့ရှင်ဘုရင်တရားတွေလေဒီဘုရားကောင်းတဲ့နမတိလုံးလဝီရိယဆိုတဲ့ဝီရိယတာဖို့စဉ်ရှိတယ်နော်အမှန်တရားနဲ့အာယုန်နဲ့ထိတွေ့နေတဲ့တတိတာဖို့စဉ်ဆိုတာရှိတယ်ခန္ဓာကိုယ်ငြိမ်းချမ်းသွားတဲ့ပတ္တတိတာဖို့စဉ်ဆိုတာရှိတယ်စိတ်နဲ့အာယုံပေါ်မှာစိတ်ဟာတည်ငြိမ်သွားတဲ့တမာရီတမုတ်ဆင်ဆိုရှင်ဟောဒီဒီတမုတ်ဆင်ကြီးတော့အနသုပေါ့ဒီမာရီတမုတ်ဆင်၄ပါးမြတ်စွာဘုရားဒီညာထုတ်ပြအဲ့ဒီလိုစဉ်းစားကြုံကိုအားထုတ်ခဲ့တဲ့အတွက်ကြောင့်ငါထူးခြားတဲ့အညီပေးရကြတာတမာရီစဉ်းစားတကယ်ဖြစ်နေခါမှာဆံ၄ပါးကိုရတယ်ဆံ၄ပါးရတယ်ဆိုပထမဆံဆိုတာတခြားမဟုတ်ဘူးကံကိုအာယုန်တွေကဆုံးခွာလို့ကံကိုအာယုန်တွေကလုံးဝလွတ်သွား။လောကလူတွေပျော်ရဲဆိုတာမျက်စိနဲ့ကြည့်ပြီးပျော်တယ်၊နားနဲ့နားထောင်ပြီးပျော်တယ်လေ။ကြည့်လေ။လောကမှာအပျော်ယူတာဆိုဘယ်ကနေယူတာလို့သူမေး။မျက်စိကအလားအပါကကြည့်ပြီးပျော်ယူတယ်။နားကတခြင်းလေးနားထောင်ပြီးတော့ပျော်။နှာခေါင်းကမွေးကြိုင်တဲ့အနံ့လေးနဲ့ပျော်။လျှာကကောင်းတဲ့အရာတာလေးစားပြီးပျော်တယ်။ခန္ဓာကိုယ်ကအထီးတွေ့ညံ့ညောတာလေးရှိတွေ့ပြီးပျော်တယ်ဆိုတာလောကလူသားတွေရတဲ့ဒုက္ခကောမနတာဆိုတာကာမဂုဏ်နဲ့ပတ္တထာတွေရှိတယ်ကော။အဲ့ဒီကာမဂုဏ်အာယုန်တွေကိုလုံးဝဖယ်ရှားပြစ်လိုက်ပြီးတဲ့အခါကျတရားဓမ္မနဲ့ပျော်တယ်ဆိုတာအဲ့ဒါဝိဝေကာသပိတိဒုက္ခလို့ခေါ်တယ်။ကာမဂုဏ်အာယုန်တွေကလက်လွတ်လိုက်ပြီးတော့ကပ္ပဒါအာယုန်တွေတစ်ခုတည်းနဲ့ဆံရဲ့အာယုန်တွေတစ်ခုတည်းနဲ့ပိတိတွေဒုက္ခတွေဖြစ်လာအောင်လုပ်လိုက်တာဒါပထမဆံပဲ။ဝိဝေကာသပိတိဒုက္ခတဲ့နိဗ္ဗာန်တရားတွေကစိတ်သုံးသွားတယ်၊ကံကုန်အာယုန်တွေကစိတ်သုံးသွားပြီးတော့ခင်းကွာလွတ်လပ်သွားပြီးတော့ရလာတဲ့ပိဋိဒုက္ခ။လောကလူသားတွေကပိဋိဒုက္ခရဘူးလေ။ဘယ်လိုပိဋိဒုက္ခလဲဆိုတော့ကံကုန်အာယုန်နဲ့ပတ်သက်တဲ့ပိဋိဒုက္ခပဲရ။နော်။ သံအာယုန်နဲ့ပတ်သက်တဲ့ပိဋိဒုက္ခဆိုတာမသိကြဘူး။ဒါနိခမဒုက္ခလို့ခေါ်တာပေါ့။ကာမဒုက္ခလားလောကလူတွေကခံစားဘူးတော့အဲ့ဒါကိုအကောင်းဆုံးလို့ထင်။ဘုရားရဲ့အရိယသူတော်စင်တွေကြတော့အခုလို့ဝိဝေကသပိဋိဒုက္ခနိခမပိဋိဒုက္ခကာမဂုဏ်အာယုန်တွေဆုံးလွတ်လိုက်လို့ရတဲ့ခြားနာမျိုးဆိုတာရှိတယ်ဆိုတာသိ။ဟုတ်တယ်လေ။ကြည့်လူသားကနှစ်ခုကိုစဉ်းစားပြီးတော့ကြည့်ဟုတ်တဲ့ရှင်သွားကြည့်နေတဲ့လူတွေကတရားခွဲလာပြီးငုတ်တုတ်ကြည့်ထိုင်ပြီးတော့နေတဲ့ပုဂ္ဂိုလ်ကြီးချမ်းသာဒုက္ခသူမသိဘူးနော်သူကဟိုမှာချမ်းပင်ချမ်းပင်ဆိုမှသူကသဘောကျတယ်လေအဲ့ဒီကြမှာသူကနားထောင်လို့ကောင်းတယ်ပျော်တယ်စိတ်ကျဉ်တယ်တရားခွဲပြင်းပြန်ပြီးဘာတော့လောက်ကြတာလို့ဟောဒီလိုပဲပြောမှာလေဟုတ်လားနော်ကပ္ပဏသောအဖိုင်တဲ့လူဆိုတာဆိုသေးနော်ပဲ့နေတယ်မျက်စိကြီးပိတ်ပြီးတော့တယောက်တည်းဘာအလုပ်နေတာပါလဲအော်သူတို့ကြတော့ကြည့်နေစိတ်ချိုးကြည့်မယ်ရည်စရာရှိကြည့်မယ်အော်စရာရှိအော်မယ်ဟစ်စရာရှိဟစ်မယ်ခုံစရာပေါက်စရာရှိခုံပေါက်တယ်ဟောပျော်ဝင်ခြင်းမတူတာကိုပြောပြတာနော်အဲ့တော့တရားဓမ္မနဲ့ပျော်တဲ့ပုဂ္ဂိုလ်ကဟိုအဲ့ဒါတွေနားကြီးတယ်လို့ပြောတာပဲလေနားကြီးတယ်ဒါတွေမလုံးနဲ့နားကြီးဆိုပြီးတော့တရားဓမ္မနဲ့ပြောတယ်အတရားဓမ္မနဲ့မပြောဘူးဟာငါကြီးပြင်းစရာကြီးပြောမှုပြောနည်းချင်းမတူတာပြောကာမဒုက္ခဆိုတာခုနကဇံပင်ဇံပင်နဲ့ပြောတာကာမဒုက္ခနိခမဒုက္ခကြတော့အဲ့ဒါမျိုးတွေမပါဘူးတိတ်ဆိတ်ငြိမ်သက်မှုနဲ့ပြောတာအဲ့ဒါလိုဇံတရားကိုမြတ်စွာဘုရားရှင်းဥစွာအထောက်နောက်တစ်ခါကြတော့တမာတိစွာအားတွေကြောင့်ရလာတဲ့ပိဋိဒုက္ခနောက်တစ်ခါပိဋိမပါတဲ့ချမ်းသာပိဋိဆိုတာစိတ်ရဲ့လှုပ်ရှားမှုတစ်ခုဖြစ်နေတဲ့အခါပိဋိကိုဖယ်လိုက်တဲ့အခါဒုက္ခနဲ့တမာတိဒီနှစ်ခုတည်းနဲ့နောက်တစ်ခါဒုက္ခကိုပါဖယ်ရှားလိုက်ပြီးတမာတိစွာအားကိုမြင့်လာကြတာသုဒ္ဓဆံဖြစ်သွားတယ်။အဲဒီလိုသမထကျင့်စဉ်မှာအဆင့်အဆင့်တက်သွားသုဒ္ဓဆံရတဲ့အခါကျတော့အဲ့ဒီတမာတိစွာအားနဲ့အဘိညာဉ်တွေထူးခြားတဲ့ဉာဏ်အရည်ချင်းတွေရမြတ်စွာဘုရားအလောင်းအတာဒီ6နှစ်ပတ်တော့ဒုက္ခရစရိယကျင့်ပြီးတော့လမ်းမှန်ပေါ်ရောက်လာတဲ့အခါမှာဒီလမ်းကြောင်းကိုတွေ့ပြီးကျင့်လာပြောတာဒီကျင့်စဉ်နဲ့သူရခဲ့တယ်အာနာပါနကျင့်စဉ်နဲ့ကျင့်လိုက်တာပရမဇန်ရတယ်ဒုတိယဇန်ရတယ်တတိယဇန်ရတယ်သုဒ္ဓဇန်ရသုဒ္ဓဇန်ရပြီးအဲ့ဒီတမာတိစွမ်းအားနဲ့ပါရိတိလာလုံးလို့ဆိုပထမယံပိုင်းမှာအတိတ်ဘဝတွေကိုပြန်စဉ်းစားလိုက်တဲ့အခါပုဗ္ဗေနိဝါဒလောကတိလို့ခေါ်ရှင်းဘွားတွေပြန်ပြီးတော့အောင်းမိတ်နိုင်တယ်ရှင်းရှင်းပြန်မြင်တယ်မနေ့ကလိုပဲပြန်မြင်ရနောက်ဆုံးမှာဘုရားအလောင်းဟာသူ့ဗိဒါဘွားကဗျာဒိဖြည့်လာခဲ့တဲ့ဟာတွေဗျာဒိတော်အတိုင်းတော့ပါရမီဖြည့်လာခဲ့တာတွေအလုံးရှင်းရှင်းမြင်လာအဲ့ဒါပုဗ္ဗေနိဝါဒလောကီညာလို့ခေါ်အဲ့ဒီကနေပြီးတော့တခါအာယုတစ်ခုကြောင်းပြီးတော့ကြီးလိုက်တယ်နော်တကောင်းရံလောက်မှာဓာရီတိလာပြန်လို့ဆိုအမြဲတမ်းဝေးလက်တဲ့အာယုန်တွေကိုမြင်လာတယ်တတ္တဝါတွေကိုကြည့်လိုက်တဲ့အခါကျတော့သိသွားပြီးတော့ကံအားလျော်စွာနောက်ဘဝမှာဖြစ်ကြတာလေဒီလိုတတ္တဝါတွေအမျိုးမျိုးကံအားလျော်စွာဖြစ်ကြတာလေတမန်လူတွေရဲ့မျက်စိနဲ့မမြင်နိုင်တဲ့အတိုက်အတာတွေကိုအကုန်မြင်လာတယ်ဒါကဒိဗ္ဗစကုညာဒါကိုပုထိအာလို့ပမာရင်ရှင်းတော့ဆိုရရှိပထမယံမှာပုဗ္ဗေနိဗ္ဗာန်လို့သတိဝိဆာရတယ်။အဝိဇ္ဇာတွေပျောက်သွားတယ်။အရင်တော့ကမသိဘူးဓာတွေကိုကြည့်လို့မရဘူး။အခုကြည့်လို့ရတယ်။အရင်တော့ကအဖုံအမောင်ကျနေတယ်။တတ္တဝါတွေရဲ့ဘဝကိုမောင်ကျတယ်။အခုအကုန်လုံးမြင်လို့ရတယ်။ဟောဝိဆာအလင်းရောင်ရတယ်။အဲ့ဒါကသံဃာချင်းစင်ကညလာတဲ့အဘိညာဉ်တရားတွေပဲ။အဲ့ဒီကနေပြီးတော့တကောင်ကျော်သွားလို့မိုးသောယန္တာရောက်တဲ့အခါကျတော့မြတ်စွာဘုရားကပမာတိစွာအားကိုမြင့်ပြီးတော့ဝိပဿနာဉာဏ်ဘက်ကိုကူးလိုက်ဝိပဿနာဉာဏ်ကိုကူးလိုက်ဝိပဿနာဉာဏ်ကူးတဲ့ဆိုဒီဇန်တရားတွေကိုပဲပြတ်ပြီးတော့သုံးသပ်ဆင်ခြင်ဇန်တရားတွေဆိုတာနန္တရားတွေလေအဲ့ဒီနန္တရားတွေကိုပြန်ပြီးတော့သုံးသပ်ဆင်ခြင်လေနန္တရားတွေရဲ့မိယာဖြစ်တဲ့ရုပ်တရားကိုပြန်ပြီးတော့သုံးသပ်ဆင်ခြင်လိုက်သုံးသပ်ဆင်ခြင်လိုက်တဲ့အခါဘာတွေကိုရှင်းရှင်းသိလာတော့ဆိုဒုက္ခဆိုတာရှင်းရှင်းသိလာတယ်ဒုက္ခသမုဒယဆိုတာရှင်းရှင်းသိလာတယ်ဒုက္ခနိရောဓဆိုတာရှင်းရှင်းသိလာတယ်ဒုက္ခနိရောဓဂါမိနိပဋိပဒါဆိုတာရှင်းရှင်းသိဆိုလိုတာကသစ္စာလေးပါးကိုရှင်းရှင်းမြင်သွားပြီးတော့အာတဝါတရားတွေကိုကုန်ခိုင်းရဖြစ်တဲ့ အဲရတ္တမေရတ္တကိုသောတပတိမေသောတပတိကိုဆက်ရောက်သွားတယ်ဝိပဿနာဖြစ်စဉ်ကိုမြင်တဲ့အခါမှာတဂရဂါမိနဲ့တဂရဂါမိကိုရသွားတယ်ဝိပဿနာဖြစ်စဉ်ကိုထပ်မြင်တဲ့အခါအနာဂါမိနဲ့အနာဂါမိကိုအနာဂါမဖြစ်ပြီးဝိပဿနာဖြစ်စဉ်ကိုမြင်တဲ့အခါမှာရတ္တမေရတ္တကိုဆိုပြီးတော့အာယုန်တက်တဲ့အချိန်လေးမှာရသော်ဗျာရတ္တမေရတ္တကိုရလိုက်တာနဲ့ကြပြိုင်နဲ့အရတ္တမေရလိုက်တာနဲ့တပြိုင်နဲ့အရတ္တမေရဲ့အကျိုးအနေနဲ့သဗ္ဗယုတဉာဏ်တော်ကြီးနဲ့တူပါဘုရားအဖြစ်ပြောပါဒါကဘုရားမြတ်စွာဘုရားသူ့ရဲ့ဝိပဿနာကမ္မထာတစ်ခုနဲ့ရလာပုံလေးရှင်းပြအဲ့ဒီလိုရှင်းပြပြီးတော့လောကမှာသူအရင်ဆုံးဒီလိုလမ်းစဉ်ကြီးကိုသိပြီးတော့အရင်ဆုံးမသိတဲ့အတိုင်းအတာကြီးတစ်ခုကိုဖောက်ခွဲပြီးတော့သိတဲ့အတိုင်းအတာကြီးတစ်ခုကိုသူဟာလောကကြီးပေါ်မှာပရမတ်ဆုံးပေါ်ထွန်းလာတာဖြစ်တော့ကြသူဟာအကြီးဆုံးဉာဏ်တဲ့ပုဂ္ဂိုလ်တွေကဥပ္ပန္နမှာပဲရှိသေးတယ်မင်းကဥပ္ပန္နမှာပဲရှိတယ်ငါကအကြီးမလို့ချင်းတယ်ဒါလို့ဆုံးလို့တာပဲဟုတ်လားမင်းကဥတွေကပေါက်ကုန်ထွက်နေတယ်ငါကဥတွေကထွက်လို့တွန်းတောင်နေပြီပေါ့ကျက်ဆုံးလို့ရှိဒီလိုဆုံးလို့တာပေါ့နော်အဲ့ဒါနဲ့ပုံနှန်းကြီးကလည်းသဘောချပြီးတော့မြတ်စွာဘုရားကိုဘုရားဘာသာအဖြစ်ခိုင်းသားတဲ့ဘုရားတဏ္ဍာန်ကိစ္စမျိုးဆိုဝေဒင်းစာပုံနှန်းကြီးကအဲ့ဒီနေရာမှာပဲရသဗျာထံဘုရားရဲ့ဆုံးမပြောကြားမှုတွေဒီအနုသာတိပါတိဟာရယလို့ခေါ်တယ်ဆုံးမတွင်တင်ရင်းဖြင့်တစ်ဖက်သားကိုနားလည်အောင်ရှင်းလင်းပြောပြတဲ့နေရာမှာရသဗျာဟာအမတန်မှဆိုင်းရင်တတိပြည့်ပေါ့ဒါကိုအလုံးတော်ပုရိသဓမ္မပါရထိဆိုခုံကြီးကြီးနဲ့ရှိတာအေးအဲ့ဒါလည်းပဲရသဗျာဟာကဲ့ရဲ့သောစကလုံးများဖြင့်ချီးမွမ်းအပ်တဲ့ခုံကြီးများဖြစ်အောင်မြတ်စွာဘုရားဟောကြားတော်မူခဲ့တယ်။ဒါကြောင့်တရားရှိခင်တို့တော်စင်ပြိတ္တပေါင်းတယ်။မြတ်စွာဘုရားနဲ့ပတ်သက်ပြီးတော့ကဲ့တော်စကလုံးများဟာတကယ်ကိုချီးမွမ်းမှုဖြစ်တဲ့ခုံကြီးတွေဖြစ်လာတယ်ဆိုတာဒါကိုအတုယူပြီးတော့အကယ်၍ခုံကြီးတွေတွေမှာလဲလောကကြီးမှာရင်ဆိုင်ရရတဲ့အခါနော်ဘယ်သူတွေကဘယ်လိုပဲကဲ့ရဲ့ကဲ့ရဲ့ရသဗျာတောင်ကဲ့ရဲ့မှုတွေရှိသေးတယ်။ကိုယ်တဏ္ဍမှာဒီတရားရှိမရှိဆိုတာကအရေးကြီးတယ်။ကဲ့ရဲ့မှုချီးမွမ်းမှုဆိုတာအရေးမပါဘူး။ဒါကြောင့်မို့စိတ်နှလုံးတုံ့လုံးချောက်ချားခြင်းမရှိစေနဲ့။ရသဗျာရဲ့ကုံတော်တွေကိုကြီးညိုအားရပြီးဒုရတွေလောကရန်ကိုစံ့ညံ့ခံနိုင်အောင်တရားဓမ္မစင့်ကြံကြိုးကုပ်အားထုတ်ခြင်းဖြစ်လာလို့မှန်ကန်တဲ့အဖြေကိုသိရမှာဖြစ်တယ်လို့ကိုယ်စီကိုယ်စီသဘောကျပြီးတော့ဒီကနေ့ကဲ့ရဲ့သောစကလုံးများဖြင့်ရှင်မအတော်မြတ်ဗုဒ္ဓ၏ခုံကြီးများကိုနာယူမှတ်သားချပြည်နေထိုကဲ့သို့အကြီးချင်းမျိုးတွေမိမိတို့ရဲ့ဒီတန်လတ်မှာတိခဏမှုဖန်အားဖြင့်ရရှိလာနိုင်အောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းကဲ့မေတ္တာပို့ရအောင်တတဝါများစွာ
သေ
ယံ
กว
่าသေယ
ံกว่
าသန္တော်ကြပါစေသန
္
တော်ကြပါစေတော
တ
ော်များစွာသန္တော်ကြပါစေ
သ
ေယံกว่าသေယံกว่าသန္
တ
ော်ကြပါစေသန္တော်ကြပါစေဣဒ္ဓာယိ
จံ
ဣဒ္ဓာယိจံသံဃာဖြံဘောမာမေဣဒ္
ဓံကြပါစေမနောတရတိသဗ္ဗေတဘဝယန္တုဒုက္ခတကမေတ္တာပုံနေတုသင်္ကပါစုပေါင်းဘုအမေတ္တာကိုရောင်းယူပါဝင်းငွေလာမင်းနေရောင်းရင်းဆွေုံပေါင်းဆောင်ရခြင်းကြောင့်သဗ္ဗေတံကျင့်မဲ့ဥတ္တံလုံးလုံးများစွာတတ္တဝါတို့၏မနောတရတိဉာဏ်ဖြူစဉ်အေးကြည်လင်းသည့်ရေစင်ကြည်တင်းစင်္ကလုံးဤဟုသောအေးအိုင်ဤအတွင်း၌ Sukha bhengala sentavara inya jita kaya puenan chanda dukha jivudo kubodara shavanuri Holanda wanda shenyu umum lule ye shidu vecha om kubwenya bodhi shivya Tukhanaka li au li ye yoshe tenjan pidiri hudo yanaduri Bhavayan dukha om zvambetvi chaylai ni nijava sikum tati